Welcome to the Voice of America in Burmese.
Mingala nya jam ma taw ta shin mya shin VOA Myanmar Wai season ye 2015 khu ne January la 18 ye sanin ni nya bae 9 na ya 20 na thi season rue ko American ji daw su myo raw Washington DC ya nei dai ye chou lwin pe ni ma bi line to meter 24 25 30 ne 51 to wa nei phan yun na sin nai ma de shin ချမနန်းလာပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ချမကတော့ဆုမြတ်မှာပါရှင်ဥရောပနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေရှိနိုင်တယ်ဆိုတော့စိုးရိမ်မှုတွေပိုများနေတာနဲ့အတူလုံခြုံရေးသတိအနေထားမှာရှိနေကြပါတယ်အရှေ့လေပိုင်းဒေသမှာတော့ဒီစစ်ရေးမဟုတ်တဲ့အကူအညီတွေအတွက်ကိုစုစုပေါင်းဒေါ်လာ 1.5 ဘီလီယံထောက်ပံ့မယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့ထူခြားတဲ့သတင်းကတော့ကချင်ပြည်နယ်ဖာကန့်မြို့နယ်ထဲကကချင်လွတ်မြောက်ရေးတပ်နဲ့မြန်မာတပ်ရဲ့တိုက်ပွဲတွေကြားပိတ်မိနေတဲ့ရွာသားတွေကိုသွားကယ်ဖို့ကြိုးစားတဲ့ကယ်ဆယ်ရေးရင်တန်းတွေကိုမြန်မာစစ်တပ်ဖက်ကဘာကြောင့်သွားခွင့်ပိတ်ထားတာလဲဆိုတဲ့သတင်းကိုတင်ပြပေးပါပါ
။လောင်ပိတ်ထားတဲ့ပြည်သူတွေကယ်ဆယ်ဖို့အခုဒီဘာသာရေးအဖွဲ့အစည်းနိုင်ငံရေးပါတီအစရှိတယ်။အဲ့ဒါကိုကယ်ထုတ်ဖို့အတွက်ကားတွေအခုကရာနဲ့ချီပြီးတန်းစီဒါမဲ့ကိုစစ်တပ်ကလုံးဝခွင့်
ပေးကချင်လူမျိုးရေးတပ်ဖွဲ့ KIO ရဲ့ဗဟိုကော်မတီဝင်ဦးတွဲပီစာပါရှင်မကြခင်အပြည့်စုံတင်ပြပေးပါမယ်။ဒီနောက်မှာတော့စနေနေ့ရက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေနဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ဥကြော်ဆန္ဒတင်ဆက်မဲ့တရားလေးလိုင်းကိုနားဆင်ကြရမှာပါ။ခုပထမဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကကြီးညာပေးပါအောင်ရှင်
။ Belgium ပြင်သစ်နဲ့ Germany နိုင်ငံတွေမှာအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့မတင်ကားသူ20ကျော်ကိုဖမ်းဆီးစစ်ဆေးနေကြမှာပဲ။ဥရောပနိုင်ငံတွေမှာလုံခြုံရေးတွေကိုတိုးမြင့်ထားပါတယ်။ Belgium နိုင်ငံမှာကြီးကျယ်တဲ့အကြမ်းဖက်တိုက်ခိုက်မှုလုပ်ဖို့စီစဉ်နေတယ်လို့ဆိုတဲ့မတင်ကားသူတွေကိုစီးနင်းရှာဖွေမှုအတွင်းလက်နက်တွေရဲဝတ်စုံအတုတွေကိုတွေ့ရှိခဲ့ပါတယ်။အကြမ်းဖက်အန္တရာယ်ကိုဒုတိယအမြင့်ဆုံးအဖြစ်တိုးမြင့်ထားပြီးတော့ Brussels မြို့တော်နဲ့ Antwerp မြို့တွေမှာလုံခြုံရေးအတွက်စစ်တပ်ကိုဒီကနေ့စနေနေ့မှာစတင်ဖြန့်ချထားပါတယ်။ရှားတာရင်းနေတုန်းကဒီ Verviers မြို့မှာစီးနင်းရှာဖွေမှုအတွင်းရဲကိုပြန်လည်ပြစ်ခတ်တဲ့မတင်ကားသူ2ယောက်သေဆုံးခဲ့ပါတယ်။နိုင်ငံတော်မှာလည်းမတင်ကားသူ73ယောက်ကိုဖမ်းဆီးထားတယ်လို့ Belgium တာဝန်ရှိသူတွေကပြောပါတယ်။ Germany နိုင်ငံမှာလည်းအကြမ်းဖက်သမားအဖြစ်မတင်ကားသူတွေကိုရှာဖွေစီးနင်းဖမ်းဆီးမှုတွေဆက်ပြီးတော့လုပ်နေပါတယ်။ပြင်သစ်နိုင်ငံမှာလည်း18ယောက်ကျော်သေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ဆက်နွယ်သူ12ယောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်။အရှေ့အလယ်ပိုင်းမှာစစ်သွေးကြွအဖွဲ့တွေနဲ့တွားရောက်တိုက်ခိုက်ပြီးတော့ဥရောပကိုပြန်လာကြတဲ့ Islam အစိုးရတွေနဲ့ဒီတိုက်ခိုက်မှုအန္တရာယ်တွေရှိနိုင်တယ်ဆိုတော့စိုးရိမ်မှုတွေပိုပြီးတော့မြင့်မားနေတာနဲ့အတူပြင်သစ်နိုင်ငံ Britain နဲ့တခြားဥရောပနိုင်ငံတွေမှာလည်းလုံခြုံရေးသတိအနေအထားရှိနေကြပါတယ်။ဒီချိန်ထဲမှာပဲ Islam အစွန်းရောက်မှုနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ဖြတ်သွားမယ်လို့ American နဲ့ Britain ကပြောကြားခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့နဲ့အကြမ်းဖက်ကွန်ရက်တွေကိုနှိမ်နှင်းနိုင်ဖို့နိုင်ငံတွေအားလုံးကလက်တွဲဆောင်ရွက်နေကြတယ်လို့ Britain ဝန်ကြီးချုပ် David Cameron နဲ့ Washington မြို့တော်မှာတွေ့ဆုံအပြီးသမ္မတ Barack Obama ကတောက်ချာနေတုန်းကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ် Cameron ကလည်းထိခိုက်အန္တရာယ်ပြုကျင့်သူတွေရဲ့ရန်နဲ့လုံခြုံရေးအန္တရာယ်ကိုဗြိတိန်ရောအမေရိကန်မှာရင်ဆိုင်နေရပြီးတော့အကြမ်းဖက်သမားတွေကိုနှိမ်နှင်းနိုင်ဖို့ရေရှည်လုပ်ရမှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်ရှင်
။အရှေ့အလယ်ပိုင်းဒေသမှာစည်ရေးမဟုတ်တဲ့အကူအညီတွေအတွက်စုစုပေါင်းဒေါ်လာ 1.5 ဘီလီယံထောက်ပံ့မယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကကတိပြုလိုက်ပါတယ်။ Islamic State စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အရှေ့အလယ်ပိုင်းနိုင်ငံတွေအတွက်စည်ရေးမဟုတ်တဲ့ဒေါ်လာတန်း200ပေးမယ်လို့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။အီရတ်နဲ့ဆီးရီးယားဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေမှာအခြေခံအဆောက်အုံနဲ့လူသားချင်းဆိုင်ရာစာနာထောက်ထားမှုအတွက်အဓိကကူညီသွားမှာဖြစ်တယ်ဆိုတာကိုဂျပန်နဲ့အီဂျစ်အစိုးရတာဝန်ရှိသူတွေစီးပွားရေးကောင်းဆောင်တွေကိုဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ဝန်ကြီးချုပ်အာဘေဟာဂျော်ဒန်နိုင်ငံ၊အစ္စရေးနိုင်ငံနဲ့ပါလက်စတိုင်းဒေသတွေစီကိုလည်းခီးဆက်မှာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာရောက်ရှိနေတဲ့ပုပ်ရဟမင်းကြီး Francis ကတော့နိုင်ငံအရှေ့ပိုင်းကဟာယာမုန်တိုင်းထံအကြီးကျယ်ခံထားရတဲ့ဒါဂလိုဘန်မြို့ကိုတွားရောက်ခဲ့ပါတယ်။2013ခုနှစ်တုန်းကလူပေါင်း9000ကျော်သေဆုံးခဲ့တဲ့မုန်တိုင်းနဲ့ပတ်သက်တဲ့သတင်းတွေကိုမြင်တွေ့ခဲ့ရပြီးတဲ့နောက်မှာဖိလစ်ပိုင်ကိုတနေ့သွားမယ်လို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းမိုးရဲလေထဲမှာဒီပုပ်ရဟမင်းကြီးကိုလာပြီးတော့တွေ့ကြတဲ့ပြည်သူသသိန်းခွဲလောက်ကိုပုပ်ရဟမင်းကြီးကပြောကြားခဲ့ပါတယ်။မုန်တိုင်းထံကြောင့်ဖိလစ်ပိုင်ပြည်သူတွေထိခိုက်ခံစားကြရတာကိုစာနာပါတယ်လို့ပုပ်ရဟမင်းကြီးကပြောကြားခဲ့ပြီးတော့သူတို့နဲ့အတူစိတ်ငြိမ်တဲ့နှလုံးသားနဲ့ကြိတ်မိတ်ခံစားပြီးအတူတွဲရှောက်လှမ်းသွားမှာဖြစ်တယ်လို့နှစ်သိမ့်ပြောကြားသွားခဲ့ပါတယ်။မုတ်တုံမုန်တိုင်းချင်းကပ်လာတဲ့အတွက်ဟင်းလင်းပြင်းထဲမှာလုတဲ့ဝိပုစုတောင်းပွဲအပြီးမှာပဲပုပ်ရဟမင်းကြီးဟာသူ့ရဲ့ခရီးစဉ်ကိုဆော့အဆုံးတက်ပြီးတော့ဒါဂလိုဘန်မြို့ကနေပြန်သွားခဲ့ပါတယ်။ ။တနင်္ဂနွေနေ့ကျရင်တော့မနီလာမြို့တော်မှာလူပေါင်းတန်းချီလာရောက်မယ်လို့ခန့်မှန်းထားတဲ့ဝိပုပွဲကိုပုံရဟမင်းကြီးကဦးဆောင်ကျင်းပဖို့ရှိပါတယ်။ဂျာတာရေးနေ့ကနေတနင်္လာနေ့အထိဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့ပုံရဟမင်းကြီးကဖိလစ်ပိုင်နိုင်ငံမှာနှစ်ပေါင်းများစွာအခြေတည်လာတဲ့အာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ပြီးဆင်းရဲမွဲတေမှုနဲ့လူမှုရေးမညီမျှမှုပြဿနာတွေကိုဖြေရှင်းဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ပုံရဟမင်းကြီးလာရောက်နေတဲ့အတွက်မြို့တော်ထဲမှာလုံခြုံရေးကိုလည်းအထူးတင်းကျပ်ထားပါတယ်။အာရှကဆင်းရဲသားတွေလူမှုအတိုင်းအဝိုင်းပြင်ပရောက်နေသူတွေကိုထောက်ထားကျင်းပတယ်ဆိုတာပြသဖို့အတွက်ပုံရဟမင်းကြီးဖရန်စစ်ဟာအာရှဒေသကိုဒုတိယအကြိမ်ရောက်ရှိနေတာပါ။ဖိလစ်ပိုင်နိုင်ငံမတိုင်ခင်တုန်းကသီရိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပြီးတော့ဖြည်တွင်းစစ်တံကိုဆယ်စုနှစ်နဲ့ချီခံထားရတဲ့တမီးဒေသကပြည်သူတွေကိုသွားရောက်တွေ့ဆုံခဲ့ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239ไซโดมิเตอร์58กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่งเล่นปีนี่บาเลยครับ
สนิทนี่ญาแบด้วยနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ပါလက်စတိုင်းလူမျိုးတွေအပေါ်ဆေးရဇဝိကျူးလွန်မှုတွေရှိခဲ့သလားဆိုတာကိုနိုင်ငံတကာရာဇဝိတရားရုံး ICC ကကနအူသုံးသပ်မှုတွေစတင်လိုက်တဲ့အပေါ်မှာအမေရိကန်အစိုးရကအစ္စရေးနဲ့အတူ ICC ကိုဝေဖန်ပြစ်တင်လိုက်ပါတယ်။အစ္စရေးပြည်သူတွေနဲ့ရက်ွက်တွေအပေါ် rocket ဒုံးလက်နက်တွေနဲ့အကြိမ်ထောင်ပေါင်းများစွာအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့အစ္စရေးကနေအခု ICC ရဲ့စောင့်ကြည့်စစ်ဆေးမှုကိုခန်းနေရတာဟာစိတ်မကောင်းစရာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကကြေညာချက်ထဲမှာဖော်ပြပြောဆိုထားပါတယ်။နိုင်ငံတကာတရားဥပဒေတွေနဲ့ကြားနာစစ်ဆေးဆုံးဖြတ်ရလောက်အောင်တကယ်ပဲပါလက်စတိုင်းအပေါ်ဆေးရဆွေးကျူးလွန်ခဲ့မှုတွေရှိခဲ့သလားဆိုတဲ့ကနအူသုံးသပ်မှုကိုတောက်ကြနေတော့ကစတင်ခဲ့တာဖြစ်ပါတယ်။ ICC ရှေ့နေတွေရဲ့လုပ်ရအပေါ်အမေရိကန်ကလုံးဝသဘောမတူဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကဆိုပါတယ်။နှစ်ဖက်ကြားမှာသဘောမတူတဲ့ကိစ္စတွေကိုဓာတ်ရိုက်ဆွေးနွေးမှုနဲ့သာအဖြေရှာနိုင်မှာဖြစ်ပြီးတစ်ဖက်ဖက်ကနေတစ်ဖက်သက်ဆုံးဖြတ်ချက်နဲ့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်။ICC ဟာဆေးရဇဝဲမှုတွေကျူးလွန်တဲ့ Hamas အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာတိကျလွတ်လပ်တဲ့တရားရေးစနစ်ကိုဆန့်ကျင်နေတယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းဖော်ပြပြောဆိုခဲ့ပါတယ်။တကယ်လို့သာဒီ ICC ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင် Israel နဲ့ Palestine နှစ်ဖက်လုံးကတာဝန်ရှိသူတွေအပေါ်မှာဆွဲချက်တင်နိုင်မဲ့လမ်းတွေပွင့်သွားမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာလိင်တူချင်းလက်ထက်ထိမ်းမြှောက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအရအခွင့်အရေးရှိမရှိဗဟိုတရားရုံးချုပ်ကဆုံးဖြတ်ပေးတော့မှာပါကန်တကီမစ်ရှိဂန်အိုဟိုင်းိုနဲ့တန်နစီပြည်နယ်တွေမှာလိင်တူချင်းလက်ထက်ထိမ်းမြှောက်တာကိုပိတ်ပင်တားမြစ်တဲ့အောက်တရားရုံးရဲ့စီရင်ထုံးအပေါ်အယူခံတင်သွင်းထားတာတွေကိုကြားနာစစ်ဆေးမှဖြစ်တယ်လို့တရားရုံးချုပ်ရဲ့တောက်ကြနေကကြေညာချက်မှာဖော်ပြထားပါတယ်။အခြားပြည်နယ်10ခုမှလည်းဒီလိုလက်ထက်ထိမ်းမြှောက်တာကိုပိတ်ပင်ထားတာပါ။လာမယ့်ဧပြီလမှာဒီအယူခံတွေကိုဗဟိုတရားရုံးချုပ်ရဲ့တရားသူကြီး9ဦးကကြားနာစစ်ဆေးမှဖြစ်ပြီးဇွန်လမှာစီရင်ချက်ချမယ်လို့မျှော်လင့်ရပါတယ်ရှင်
။နှစ်ပေါင်း100ကျော်အတွင်း2014ခုနှစ်ဟာအပူဆုံးနှစ်ဖြစ်ခဲ့တယ်လို့အမေရိကန်သိပ္ပံပညာရှင်အဖွဲ့နှစ်ခုတရားပြုလုပ်ခဲ့တဲ့လေ့လာချက်တွေကသုံးသပ်ခဲ့ပါတယ်။2014ခုနှစ်ကကမ္ဘာမြေမျက်နှာပြင်ရဲ့အပူချိန်ဟာပြန်မြ 14.68 ဒီဂရီဆယ်စီယပ်ရှိခဲ့တယ်လို့အမေရိကန်အာကာသစူးစမ်းရေးအေဂျင်စီ NASA ရဲ့ Goddard အာကာသသိပ္ပံကသုတေသီတွေကတွေ့ရှိခဲ့ပါတယ်။အဲ့ဒီအပူချိန်ဟာဒီ20ရာစုတုန်းကပြန်မြရှိခဲ့တဲ့အပူချိန်ထက်ကို 1.22 ဒီဂရီဆယ်စီယပ်ပိုများနေတာဖြစ်ပါတယ်။တခါအမေရိကန်အစိုးရရဲ့အန်ဝါနဲ့လေဒူးဆိုင်ရာဌာနရဲ့တွေ့ရှိချက်မှာတော့2014ပြန်မြအပူချိန်ဟာ 14.52 လို့သုံးသပ်ပါတယ်။ကမ္ဘာကြီးရဲ့ရာသီဥတုဟာတသမတ်ထဲဖြစ်နေဖို့အရေးကြီးတယ်ဆိုတာနိုင်ငံကောင်းဆောင်တွေသဘောပေါက်နိုင်ဖို့လေ့လာမှုတွေကိုလုပ်နေရတာဖြစ်ပြီးတော့အခုလိုရာသီဥတုပြောင်းလဲပူနွေးလာနေတာဟာလူသားမျိုးနွယ်တွေအတွက်အင်မတန်အရေးကြီးတယ်လို့ NASA ကရာသီဥတုဆိုင်ရာသိပ္ပံပညာရှင်တယောက်ကပြောကြားခဲ့ပါတယ်။ကမ္ဘာရာသီဥတုအပူချိန်ဆက်လက်မြင့်တက်နေရင်အန္တရာယ်ရှိတဲ့ရာသီဥတုဖောက်ပြန်မှုတွေကနေလူမှုကျန်းမာရေးအပေါ်မှာစိုးရိမ်ရလောက်တဲ့တက်ရောက်မှုတွေရှိနိုင်ပြီးတော့အစားအသောက်စိုက်ပျိုးထုတ်လုပ်မှုဘိုင်းမှာလည်းထိခိုက်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကကြေကြေပြန့်ပြန့်လက်ခံသဘောတူထားကြပါတယ်။
အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့နှစ်စဉ်နိုင်ငံတော်အခြေပြမိကွန်းကိုလာမယ့်အင်္ဂါနေ့မှာပြောကြားမှာဖြစ်ပါတယ်။လွှတ်တော်အနေနဲ့နိုင်ငံရေးကစားပွဲတွေကိုဘေးဖယ်ထားပြီးလက်ရှိအမေရိကန်ပြည်ထောင်စုရဲ့ပြန်လည်နိုးထလာတဲ့အခြေအနေမှာပြည်သူတွေပါဝင်လာနိုင်တဲ့နည်းလမ်းတွေကိုပဲရှာဖွေဖို့အလေးထားဖို့အိုဘားမားကတိုက်တွန်းလိုက်ပါတယ်။ဒီအချက်ကိုပဲနိုင်ငံတော်အခြေပြမိကွန်းမှာအဓိကဦးတည်ပြောသားမှာဖြစ်တယ်လို့သူ့ရဲ့အပတ်စဉ်မိကွန်းမှာပြောဆိုသွားပါတယ်။1990ခုနှစ်တဝိုင်းနောက်ပိုင်းကစပြီးအလုတ်ကိုင်ခွင့်အများဆုံးနှစ်ဟာ2014ခုနှစ်ဖြစ်တယ်လို့သမ္မတကပြောပါရယ်ဒါအပြင်1984ခုနှစ်နောက်ပိုင်းကစပြီးအလုတ်လက်မဲ့ကျဆင်းမှုနှုန်းကိုကြည့်မယ်ဆိုရင်လည်း2014ခုနှစ်ဟာကျဆင်းမှုနှုန်းအမြန်ဆုံးဖြစ်တယ်လို့ဆိုပါရယ်အမေရိကန်ပြည်ထောင်စုဟာနိုးထလာခဲ့ပြီဆိုတာအမှန်တကယ်ဖြစ်ပြီးအဲ့ဒီတည်းမှာအမေရိကန်ပြည်သူတွေအားလုံးခံစား권ရဖို့အဓိကလှုပ်ပေးရမှာဖြစ်တယ်လို့သူကပြောပါရယ်လာမယ့်အင်္ဂါနေ့ကွန်ဂရက်အဆောက်အုံမှာနိုင်ငံတော်အခြေပြမေကွန်းပြောဆိုတဲ့အခါမှာလဲဒီအကျိုးခံစား권ရနေသူအမေရိကန်ပြည်သူ၃ဦးဟာသူနဲ့အတူရှိနေမှာဖြစ်တယ်လို့သမ္မတကဆိုပါရယ်အဲ့ဒီ၃ဦးထဲမှာအာဖဂန်နစ္စတန်တိုက်ပွဲမှာထိမှန်ခဲ့ပြီးခြေနှစ်ဖက်စလုံးဖျက်လိုက်ရတဲ့အမေရိကန်စစ်ဗျံတပ်ဦးပါဝင်မှာဖြစ်ပါရယ်ရှင်
ရှမနိုင်ငံမှာသမရယုတ်အရာရှိချုပ်ကိုတနတ်သမားတွေကဖမ်းဆီးသွားတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်ဆာနာမျိုးတော်မှာဒီအရာရှိချုပ်ရဲ့ကားမီးပွိုင်မှာရပ်နေစဉ်မှာအရာရှိချုပ်အမက်အဝတ်ဘင်မူဘာရက်နဲ့သက်တော်ဆောင်ကိုတနတ်သမားတွေကဖမ်းဆီးသွားတယ်လို့အာဏာပိုင်တွေကပြောပါရယ်ဖမ်းဆီးသွားသူတွေဟာရှီယာဟောက်တီသဘုံတွေလို့တန်တရားရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ရှင
်
စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမဆုမျက်မွန်နဲ့မိုင်းရင်ချင်းနိုင်တို့ကကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီကစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာခုဆက်လက်ပြီးပြည်တွင်းသတင်းတစ်ပုဒ်တင်ပြပါမယ်ကချင်ဝန်ကြီးနဲ့ရဲတပ်ဖွဲ့ဝင်တချို့ကိုကချင်တပ်ဖက်ကခိတထိန်သိမ်းလိုက်ပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ထဲမှာကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပါတယ်။တိုက်ပွဲကြားပိတ်မိနေတဲ့ရွာသားတွေကိုသွားကယ်ထုတ်ဖို့ကြိုးစားတဲ့ကယ်ဆယ်ရေးရင်နှန်းတွေကိုမြန်မာစစ်တပ်ဖက်ကသွားခွင့်မပြုဘဲပိတ်ထားတဲ့အတွက်စစ်ဘေးဒဏ်သင့်ဒေသခံပြည်သူတွေကိုကယ်ဆယ်ရေးအခက်တွေ့နေရပါတယ်။မငြိမ်းချမ်းနိုင်တဲ့ကချင်ပြည်နယ်ထဲကတကြော့ပြန်စီရင်တင်းမာမှုတွေရဲ့နောက်ဆုံးအခြေအနေကိုတော့မဆုမုံကဆက်ပြောပြပေးမှာပါ။
ပြည်ခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကကချင်လူမျိုးရေးတပ်ဖွဲ့ KIA တပ်မဟာနှစ်လက်အောက်ခံတပ်ရင်း6တပ်ဖွဲ့နဲ့အစိုးရတပ်ဖွဲ့တွေကချင်ပြည်နယ်ဖားကတ်မြို့နယ်ဂွေခါနမ်းမော်ဘန်မှာတိုက်ပွဲဖြစ်ခဲ့တာပါဇန်နဝါရီလ14ရက်နေ့ကကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးကမန်တူနော်နောက်ပြီးတော့သူ့ရဲ့လမ်းကြောင်းလုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးကိုကချင်လူမျိုးရေးတပ် KIA ရဲ့တပ်ရင်း6ကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်ကချင်ပြည်နယ်တွင်းမှာစစ်ရေးတင်းမာမှုတွေဖြစ်လာတာပါကချင်ပြည်နယ်တွင်းမှာဇက်တိုက်ဆိုသလိုဖြစ်လာနေတဲ့စစ်ရေးအခြေအနေတွေနဲ့ပတ်သက်လို့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့ဗဟိုကော်မတီဝင်ဦးတွဲပီစာက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ဆန်ကရဲ့မှာတိုင်းရင်းချက်ကိုလာသိမ့်တယ်လာတိုက်တယ်နောက်တန်မာတိဖိုတိုခရိုင်ပေါ့ဖိုတိုခရိုင်ကျွန်တော်တို့ KIA တိုင်းရင်းခနစ်အခန်းတစ်ခုကိုလည်းသူတို့လာသိမ့်လိုက်တယ်ဇန်နဝါရီ15ရက်မှာဆန်ပေါင်ပါလီကိုဩပမာတက်တယ်လာသိမ့်လိုက်တာနော်တင်းလိုက်တော့ဒီဓမ္မဆရာတွေကယွာရာတွေကိုဟာဂန်လောင်ခေါင်ကိုခေါ်တော့ဘူးသူတို့ကအစီအစဉ်ရှိတယ်တဲ့ဒါမဲ့ဒီဓမ္မသက်တွေကခွင့်မပြုဘူးပေါ့
ဖားကတ်မြို့နယ်တွေကအောင်ပါလီကျေးရွာတဝိုက်မှာစစ်တပ်ဘက်ကနေရာယူပြီးတော့တိုက်နေတဲ့အတွက်ကချင်တပ်နဲ့မြန်မာစစ်တပ်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြာရွာသားတွေကပိတ်မိနေကြပါတယ်ဒီလိုမျိုးဒုက္ခရောက်နေတဲ့ရွာသားတွေကိုကားတွေနဲ့သွားပြီးတော့ကယ်ဖို့ဖားကတ်မြို့ကနေပြီးတော့ဘာသာရေးလူမှုရေးအဖွဲ့တွေကစ조사တာကိုမြန်မာတပ်ဘက်ကခွင့်မပြုဘူးဖြစ်နေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစားကြီးကပြောပြပါတယ်
လောက်ပိတ်ထားတဲ့ဖြစ်သူတွေကယ်ဆယ်ဖို့အခုဒီဘာသာရေးအဖွဲ့အစည်းနိုင်ငံရေးပါတီအစရှိတယ်အဲ့ဒါကိုကေထုတ်ဖို့အတွက်ကားတွေအခုကယာနဲ့ချီပြီးတန်းစီဒါပေမဲ့ကိုစစ်တပ်ကလုံးဝခွင့်မပြုဘူးသူတို့ကေထုတ်ဖို့လေအဲ့ဒါဘာကြောင့်တည်းလို့ဖြစ်တယ်ဆိုတာကဟောဒီအဲ့မှာရှိတဲ့ပြည်သူတွေရှိလို့ရှင်ကကေဟောကလာမပစ်ဘူးဆိုရခံယူချက်နဲ့ကာပါပေါ့ကွာတရားခံဖို့ဇာနဲ့အခုအဲ့ယူအဖို့တင်းထားတယ်သူတို့အဲ့ဒါလုံးဝကိုခွင့်မပြုဘူးအဲ့ဒီပြည်သူတွေအပြင်ထွက်ဖို့အတွက်နော်အဲ့ဒါကြောင့်အခုကပုံစံတမျိုးဖြစ်နေပြီအကန့်ကပြည်သူတွေကကားရာနဲ့ချီပြီးတပိတ်မောက်တဲ့ပုံစံပေါ့နော်မရမကအဲ့တက်ပွဲဖြစ်တဲ့နေရာကိုဝင်ရပြည်သူကိုကေထုတ်ဖို့အခုရင်အားပြတဲ့အနေနဲ့လုပ်တော့မှာအခုတန်းစီနေပြီသူတို့ကားတယ် ခွင့်ပြုပြုပြုပြုပါတော့ဒီညတကောင်အရာနဲ့ပါအာရောကခုစကားနဲ့တန်းစီပဲအာရောစီစီနေကြကိုရတယ
်ဖားကန်ဒေတာခန်အမျိုးသမီးတူကလည်းဒေတာရဲမှာမတိမငိမ့်ဖြစ်နေတာဟာလုံုံရေးအရာစိုးရင်စရာဖြစ်နေပြီးတော့ဒုက္ခတွေတွေကိုဖားကန်ဒေတာခန်တွေကကူညီကဲတင်ပေးဖို့ကြိုးစားနေတဲ့အကြောင်းအခုလူပြပြပါတယ
်တွားခိုက်မှုဟိုမကဆန့်ခါမှာပဲကားတွေတန်းစီထားတဲ့တရ155စီးစလုံးတန်းစီထားတယ်တဲ့မပြန်လာသေးဘူးပေါ့ညလည်းမတွားခိုက်ရင်နေထားမှာလို့ပြောတော့ကံစည်းရကိုသွားတာရှင်အဲ့မှာဒုက္ခတွေတွေကိုတက်ကြုံမယ်ဆိုမှပုံမှန်မင်းနဲ့သွားတာရှင
်ကားလမ်းကိုဖြတ်တန်းခွင့်မပြုတဲ့အတွက်ဒေသခံတွေရဲ့သွားလာရေးခက်ခဲတယ်လို့စစ်ဘေးဒဏ်သင့်ပြည်သူတွေစီအကူအညီတွေပေးဖို့အရေးကလည်းအခက်တွေ့နေတာဖြစ်ပါတယ်ဒါပေမဲ့လို့ဖားကန်ဒေသခံတွေယာနဲ့ချီစုဝေးပြီးတော့ပိတ်မိနေတဲ့ရွာသားတွေကိုသွားပြီးတော့ကယ်တင်နိုင်မှုအရေးတာဝန်ရှိတဲ့သူတွေကိုဆက်ပြီးတော့တောင်းဆိုနေကြတဲ့အကြောင်းကချင်ပြည်သူတွေကိုကူညီပေးနေတဲ့ကိုစားကြီးကပြောပြပါတယ
်အခုအဲ့မှာလူဦးရေဒေသခံကတထောင်ကျော်တော်ဆောင်ဝင်ကျင်တော့ရှိမယ်ဒါပေမဲ့အပင်ကလက်လုတ်လက်စားလည်းအများရှိလေအရခိုင်ရောရှမ်းရောပမာရောအများလည်းအမှပစ်နေတယ်ဒီအောင်ပါလေကကျောက်စင်းသွေးမော်ဟောတန်းကောင်ကကျေးရွာပေါ်တော့ကန်စီဟောဆိုတဲ့ရွာရှိတယ်နော်ပြီးရွာတွေအများပဲ3ရွာတော့ရှိတယ်ပေါ့ဆိုတာဒီအဲ့မှာရှိတဲ့ကထောင်ချီပြီးရှိတဲ့လူတွေကနော်ဒီ2000 3000လောက်ရှိမယ်အားလုံးပေါင်းတာဒီအားတွေအားလုံးကြောင်ပိတ်နေတယ်မရမကကဲထုတ်မယ်ဆိုရင်အပြားတဲ့အနေနဲ့ပုံစံနဲ့အခုကလူတွေအများပဲနော်ချီတက်နေတယ်အဲ့ဒီကားတွေအခုကဒီကားတွေစုဆောင်နေသေးပေါ့နော်
အခုနောက်ဆုံးအခြေအနေကတော့ကချင်ပြည်နယ်ဝင်ကြီးကိုဆက်ပြီးတော့ထွက်ခွာခွင့်ပြုပေမဲ့လမ်းကြောင်းလုံုံရေးရဲတပ်ဖွဲ့ဝင်3ဦးကိုတော့ကချင်တပ်ဖက်ကဆက်ဖမ်းထားဆဲဖြစ်လို့ထိန်းသိမ်းထားသူတွေကိုအ мян ဆုံးပြန်လွှဲပြောင်းပေးရေးကချင်ပဋိပက္ခဖြည့်ရှင်ရေးငြိမ်းချမ်းရေးအဖွဲ့နဲ့မြကြီးနားမြို့ကနီးပညာဆိုင်ရာအကြံပေးအဖွဲ့တို့ကညှိနှိုင်းဖြည့်ရှင်ပေးနေတယ်လို့မြမစစ်တပ်ဖက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေပါတယ်လို့မြမပြန်ကြားရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly revolutionary.
Yeah, that's all. Then, then, we'll get caught up. 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 We'll
get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'llvoanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
VOA ကနေကဏ္ဍပေါင်းစုံကိုတင်ဆက်ပေးနေပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနှာစင်လို့ရတယ်တေးတချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်တက်တာအမှတ်885ရန်ကုန်မြို့ဖြစ်ပါတယ်ရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စူးစီးတင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနှာစင်ကြရအောင်ပါကုသညုံဦးကအကူအညီတင်ဆက်ထားပါတယ်ရှင်
2015လေးရောက်လာပြီဆိုတော့အင်တာနက်ကိုပို့ပြီးတော့လွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတသုံးလာနိုင်ကြမယ်ထင်ပါရဲ့ကိုသားညုံဦးရေ
ညီမပြူမပြောနေတာလားမဆင်မြတ်မောကအမေရိကမှာတော့လွတ်လပ်လပ်သုံးနိုင်ကြတာပဲမဟုတ်ဘူးလားဗျာ
ဒီကမ္ဘာလုံးမှာပြောတာကိုသားညုံဦးရဲ့ World Wide Web Foundation ရဲ့ Web Index စတင်အရဆိုရင်တော့အမေရိကန်ရဲ့အင်တာနက်လွတ်လပ်မှုကလည်းပြီးခဲ့တဲ့2014တုန်းကတော့ကျသွားတယ်တဲ့ကိုသားညုံဦးရဲ့
World Wide Web Foundation ဆိုတာအင်တာနက်ကိုထွင်ခဲ့သူဖွဲ့ထားတဲ့အဖွဲ့အစည်းဟုတ်တယ်မလားဗျာ
ဟုတ်တယ်လေ www.go ကိုထွင်ခဲ့တဲ့ကွန်ပျူတာပညာရှင် Tim Berners-Lee ရဲ့အဖွဲ့ပေါ့သူ www.go ကိုထွင်ခဲ့လို့အခုကျွန်တော်တို့အင်တာနက်စာမျက်နှာတွေတစ်ခုပြီးတစ်ခုစီကိုဝင်ကြည့်လို့ရနေတာပေါ့သူတို့ World Wide Web Foundation ကကမ္ဘာတဝိုင်းအင်တာနက်ကိုလွတ်လွတ်လပ်လပ်နဲ့အကျိုးရှိရှိအသုံးပြုနိုင်ဖို့ဆောင်ရွက်နေတဲ့အဖွဲ့မလားအဲဒါကြောင့်နှစ်တိုင်းကမ္ဘာပေါ်မှာအင်တာနက်ရဲ့သက်ရောက်မှုကိုပြတဲ့ Web Index အညွှန်းစီရင်ခံစာထုတ်တယ်လေအင်တာနက်ကြောင့်စီးပွားရေးလူမှုရေးနိုင်ငံရေးပိုင်းမှာတိုးတက်မှုတွေအကျိုးအမြတ်တွေရရှိတဲ့အပေါ်မှာအခြေခံပြီးတော့မှနိုင်ငံတွေကိုအမှတ်ပေးအဆင့်သတ်မှတ်တာပေါ့
World Wide Web Foundation စစ်တမ်းထဲမှာဘယ်နိုင်ငံကအမှတ်အများဆုံးရလဲဗျ
2014ခုနှစ်အတွက်အမှတ်အများဆုံးအမှတ်အပြည့်တရာနဲ့နံပါတ်1နေရာရတာကတော့ Denmark နိုင်ငံကိုသားညုံရဲ့
ထိတ်ဆုံးနိုင်ငံ၅ခုမှနံပါတ်၄နေရာရထားတဲ့ UK ကလွဲလို့ကျန်တာကဒီဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေကြီးပဲအမေရိကန်ကတော့နံပါတ်၆နေရာမှာပဲရှိတယ်2013ခုနှစ်တုန်းကတော့အမေရိကန်ကနံပါတ်၄နေရာမှာအခုတော့နံပါတ်၆ကိုကျသွားတာပ
ါစုစုပေါင်းဘယ်နှစ်နိုင်ငံလဲဗျမြန်မာနိုင်ငံရောသူ့ရဲ့စစ်တမ်းမှာပါသလား
သူတို့အစီရင်ခံစာကကမ္ဘာနိုင်ငံပေါင်း86နိုင်ငံကအင်တာနက်သုံးစွဲမှုအခြေအနေကိုလေ့လာထားတာပါမြန်မာနိုင်ငံကတော့သူတို့ရဲ့ web index အဆင့်သတ်မှတ်မှုအရဆိုရင်တော့85နေရာမှာရှိပါတယ်မြန်မာနိုင်ငံရဲ့အောက်မှာအီသီယိုးပီးယားနိုင်ငံပဲကျန်တော့တဲ့ကိုတောင်းညွှန်ရ
ပုံမှန်အဖြစ်သူတို့အမှတ်ပေးတဲ့နေရာမှာလူတိုင်းအင်တာနက်ကိုသုံးနိုင်သလား online ပေါ်မှာအချက်လက်တွေပြည့်ပြည့်စုံစုံပေးနိုင်သလားလူလလတ်ပူဝင်လင်းလင်းအင်တာနက်သုံးနိုင်ကြသလားအင်တာနက်ကနေအခွင့်အရေးလုတ်ကင်နိုင်စွမ်းတွေပိုရလာသလားဆိုတာတွေပေါ်မှာခြေခံပါတယ်
ပြီးခဲ့တဲ့2014ခုနှစ်ထဲမှာအင်တာနက်ကိုလုံးဝမသုံးနိုင်ကြတဲ့သူကသန်းထောင်ချီရှိနေတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကအချက်အလက်တွေကိုအစိုးရတွေကစင်ဆာဖြတ်တာစောင့်ကြည့်ထောင်လန်းတာတွေလည်းပိုများလာတယ်လို့အစီအခံစာထဲမှာပြောထားပါတယ်အင်တာနက်ဟာမညီမျှမှုတွေကိုကူညီတိုက်ဖြတ်နိုင်ပါတယ်ဒါပေမဲ့အင်တာနက်ကိုသုံးဖို့လူတိုင်းတက်နိုင်ကြမှလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုရှိမှအင်တာနက်သုံးဆွဲသူတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးနိုင်မှသာမညီမျှမှုတွေများနေတဲ့ကမ္ဘာကြီးမှာအင်တာနက်ကအကူအညီတန်းညီပေးနိုင်မှာဖြစ်တယ်လို့တင်ဘာနက်စ်လီကသူ့ရဲ့အစီအစဉ်စာနဲ့ပတ်သက်လို့ပြောထားပါတယ်
။အင်တာနက်သုံးနိုင်ဖို့ကလူတွေရဲ့အခြေခံအခွင့်အရေးတစ်ခုအနေနဲ့အသိမှတ်ပြုသင့်တယ်လို့လည်းပြောသေးတယ်မဟုတ်လားဗျ။ Huffington Post မှာအဲ့ဒါကိုအဓိကထားပြီးတော့ဆောင်းပါးရေးထားတာဖတ်လိုက်ရပါတယ်
။ကမ္ဘာပယ်နေရာမှာပဲဖြစ်ဖြစ်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့လိုအပ်တယ်။နိုင်ငံရေးအရာပဲဖြစ်ဖြစ်စီးပွားရေးအရာပဲဖြစ်ဖြစ်အင်တာနက်ဆက်သွယ်မှုတွေအပေါ်မှာထောက်လှမ်းနှောက်ယှက်နေတာတွေမလုံနိုင်ဖို့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းချက်တွေလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်း Tim Berners-Lee ကပြောထားတာပ
ါသူတို့စစ်တမ်းကောက်တဲ့နိုင်ငံတွေရဲ့ဒီ84ရာခိုင်နှုန်းမှာ online ပေါ်ကနေအကြီးကျယ်စောင့်ကြည့်ထောက်လှမ်းတာကိုတားဆီးဟန့်တားတဲ့ဥပဒေတွေအားနည်းတယ်တချို့နိုင်ငံတွေမှာဆိုရင်လုံးဝတော့မရှိဘူးဆိုတာကိုလည်း web index အစီအစဉ်ကထောက်ပြထားသေးတယ်မဟုတ်လားဗျ UK America ပြင်သစ် Australia Canada အဲ့ဒီနိုင်ငံတွေမှာတော့မှ online privacy ကိုအကာအကွယ်ပေးတဲ့ဥပဒေတွေအားနည်းတယ်လို့ပြောထားတယ်ဗျ
နိုင်ငံပေါင်း86နိုင်ငံရဲ့40ရာခိုင်နှုန်းမှာဒီအကဲဆက်တဲ့ online ပေါ်ကရေးသားချက်တွေကိုအသင့်အတင့်ဒါမှမဟုတ်ရင်တော်တော်လေးစိုးစိုးဝါးဝါးအထီကိုပိတ်ပင်ဆန်ဆာဖြတ်ကြရတယ်တဲ့လေ online ပေါ်မှာပြုမှုရေးသားတာကိုအကြီးအကျယ်ကန့်သက်တားဆီးထားတဲ့နိုင်ငံတွေမှာနေထိုင်နေကြရသူတွေကလည်းစစ်တမ်းကောက်တဲ့နိုင်ငံတွေကအင်တာနက်သုံးနေကြသူထက်ဝက်နီးပါးလောက်ရှိတယ်လို့ပြောထားပါတယ
်အခုကမ္ဘာစီးပွားရေးကိုကြည့်လို့ရှိရင် online ပေါ်မှာအခြေခံတဲ့ best တွေကိုဥတည်နေပြီဆိုတော့စီးပွားရေးတိုးတက်မှုအတွက်လူတိုင်းအင်တာနက်သုံးနိုင်ကြဖို့သုံးတဲ့အခါမှာလေလွတ်လပ်လပ်နဲ့သုံးနိုင်ခွင့်ရဖို့ကအရေးကြီးပြီဆိုတာကိုလည်းဒီအစီအစဉ်စာကသတိပေးထားပါသေးတယ်
။စစ်တမ်းထဲမှာဒီအမှတ်အများဆုံးနဲ့အစ်စ်နေရာထိပ်ပိုင်းရောက်တဲ့စကန်ဒီနေးဗီးယားနိုင်ငံတွေကလွတ်လပ်တဲ့အင်တာနက်ကိုအားပေးတယ်။အွန်လိုင်းပေါ်ကဘယ်လိုမျိုးသတင်းအချက်အလက်ကိုမဆိုလူတိုင်းရရှိနိုင်ဖို့ဖွင့်ပေးထားတယ်ဆိုတာကိုလည်းချီးကျူးစရာအဖြစ်နဲ့ဥပမာပေးတယ်လေ။နောက်တစ်ခုကအင်တာနက်ကြောင့်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လူအခွင့်အရေးအခြေအနေတိုးတက်မှုကအဲ့ဒီနိုင်ငံရဲ့ချမ်းသာကျွယ်ဝမှုနဲ့လည်းအများကြီးသက်ဆိုင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။လူတဦးချင်းစီရဲ့ဝင်ငွေပိုများတဲ့နိုင်ငံတွေမှာအင်တာနက်ကြောင့်စီးပွားရေးနိုင်ငံရေးလူမှုရေးဘိုင်းမှာတိုးတက်မှုတွေပိုပြီးတော့ရှိတာကိုတွေ့ရပါတယ်တဲ့
တိုးတက်ချမ်းသာတဲ့နိုင်ငံတွေမှာပါတဲ့အမေရိကန်မှာတော့လူတိုင်းအင်တာနက်ကိုမသုံးနိုင်ကြသေးဘူးဆိုပဲဗျအမေရိကန်မှာကလူချမ်းသာတွေတက္ကသိုလ်ပွဲရပညာတတ်တဲ့လူရန်းစားတွေနဲ့နေဘက်ကစင်းရဲပြီးတော့အခြေခံပညာအဆင့်မဲ့ရှိကြသူတွေကြားမှာအင်တာနက်သုံးစွဲမှုကအတော်ကြီးကွာခြားနေသေးတယ်လို့ World Wide Web Foundation ရဲ့အမှုဆောင်ရာရှိချုပ်အန်ဂျယ်လီနာကနှိုင်းယှဉ်ပြပါတယ်
အမေရိကန်မှာအင်တာနက်ကိုချိတ်ဆက်သုံးစွဲနိုင်တဲ့ရာခိုင်နှုန်းက85ရာခိုင်နှုန်းမှာပဲရှိနေတယ်လို့ဆိုပါတယ်။အာရှကတောင်ကိုရီးယားနိုင်ငံမှာတော့မှလူတိုင်းအင်တာနက်သုံးစွဲနိုင်မှုက100နီးပါးရှိနေပြီတဲ့။အဲဒါကြောင့် World Wide Web Foundation ရဲ့2014 Web Index အညွှန်းမှာအဆင့်10တဲကိုဝင်တဲ့တခုတည်းသောအာရှနိုင်ငံအဖြစ်နဲ့တောင်ကိုရီးယားနိုင်ငံကအဆင့်9နေရာမှာရှိနေပါတယ်ရှင်
။လော်ဂါရီပြောသည်များကဏ္ဍကိုတင်ပြပေးခဲ့တာပါခုတစ်ခါမညညွလွင်တင်ဆက်တဲ့မတူရာလေးတွေကိုနားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံရဲ့စီးပွားရေးနယ်ပယ်အနှံ့အပြားမှာတွေ့မြင်လာရတဲ့အခုလိုနိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ့မြန်မာပြည်သူပြည်သားတွေရဲ့သဘောထားအမြင်မတူရာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါ
မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေအတိုင်းအတာတစ်ခုထိဖြစ်ပေါ်လာပြီးတဲ့နောက်2012ခုနှစ်နောက်ပိုင်းနိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတချိန်တိုးမြင့်တက်လာတာကိုရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံအနှံ့အပြားမှာတွေ့မြင်လာနိုင်ပါတယ် အထူးသဖြင့်တော့မြို့ပြတည်ဆောက်မှုအခမ်းအနားတွေနဲ့လူထုဆက်သွယ်ရေးလုပ်ငန်းတွေမှာပိုးပြီးထင်သာမြင်သာတွေ့လာကြရပါတယ်။လန္ဒရာပြင်ဆင်ခင်းကျင်းတည်ဆောက်မှုတွေဆက်မှုစုံဟိုတယ်နဲ့အစ်စ်မြင့်လူနေအိမ်ခန်းအဆောက်အဦတည်ဆောက်တာတွေတခြားနည်းပညာဆိုင်ရာကဏ္ဍတွေမှာလည်းအိမ်နီးချင်းနိုင်ငံတွေအာရှနိုင်ငံတွေအပြင်အနောက်နိုင်ငံတချို့ပါပါဝင်ရင်းနှီးလာတာကိုတွေ့မြင်ကြရတာပါ။အခုဆိုရင်မြန်မာပြည်မှာကမ္ဘာနိုင်ငံပေါင်း32နိုင်ငံကလုပ်ငန်းပေါင်း600ကျော်မှာအမေရိကန်ဒေါ်လာတန်ပေါင်း 4,300 ကျော်ရင်းနှီးမြှုပ်နှံထားတယ်လို့အစိုးရရဲ့တရားဝင်ထုတ်ပြန်ပြောဆိုမှုတွေမှာတွေ့ရပါတယ်။ဒီလိုနိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံမှုတွေကဖြစ်လာတဲ့အကျိုးဆက်တွေပေါ်မြန်မာပြည်သူတွေရဲ့အမြင်တွေကလည်းမတူကြပါဘူး။
နိုင်ငံရင်းနှီးမြှုပ်နှံမှုကျွန်တော်တို့ကဟိုသဘောမကျပြန်မရှိပါဘူးသဘောကျပါတယ်ဒါပေမဲ့လည်းဟိုဘလုတ်ကန္နာမျိုးတွေတကယ်တိုင်းပြည်အတွက်လိုအပ်တဲ့เนาะဟိုနှီးပညာမြင့်တဲ့ကိစ္စမျိုးတွေเนาะနှီးပညာရင်းနှီးမြှုပ်နှံတဲ့ကိစ္စမျိုးတွေနောက်ပြီးတော့ကျွန်တော်တို့မလုံနိုင်တဲ့ infrastructure ကိစ္စမျိုးတွေเนาะဒီလိုကိစ္စမျိုးတွေမှာဝင်လာရင်ပိုကောင်းတာပေါ့
နိုင်ငံသားရင်းနှီးမြှုပ်နှံမှုတော့ကျွန်တော်တို့ကတော့ကြိုဆိုရမှာပါဘာကြောင့်လဲဆိုတော့အခုကျွန်တော်တို့နိုင်ငံတည်ဆောက်နေတဲ့ဒီမိုကရေစီလမ်းစဉ်ရယ်ပြီးတော့ကျွန်တော်တို့ပညာရပ်တွေမှာအရှိဟိုကျွန်တော်တို့တက်လန်းဖို့ကအများကြီးလုပ်ရမှာဖြစ်တဲ့အတွက်ဒီနိုင်ငံသားကြီးနည်းမြို့နာမှုဝင်လာရင်ကျွန်တော်ပညာရပ်ပိုင်းကနေကျွန်တော်နည်းနည်းလေးဆွေးနွေးခြင်းပါတယ်။ဘာကြောင့်လဲဆိုကျွန်တော်တို့ဒီအချိန်မှာဒီအနောက်နိုင်ငံတွေမှာတိုးတက်နေပြီဆိုတဲ့နည်းပညာတွေကိုကျွန်တော်တို့အမိလိုက်ဖို့လိုနေပါပြီ
။တချို့ဟာကြီးကြလည်းကောင်းတယ်ပေါ့နော်တချို့ဟာကြီးကြလည်းတိတ်ပြီးတော့သဘောမကျရရှိရဲဘာဖြစ်လို့ဆိုတော့ဥပမာဆိုအော်ဒီလူတို့ဘာလို့ဆိုလို့ရှိရင်သူတို့တိုးမြတ်တော့ကြရင်တော့ကောင်းခင်ကောင်းမယ်မရဲညီမတို့တော့ကြတော့သူတို့ပြည်ဆာသစ်ကနေညီမတို့ဘက်မှာဟိုတိတ်ပြီးတော့မကောင်းချင်တာမျိုးလေးပေါ့နော်အဲ့လိုမျိုးလေးရှိတတ်လို့
ကြိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရှိကသင်္ကန်းစာတထွက်တယ်ဒါမှနီးပညာမကျွမ်းကျင်တဲ့အခါကျတော့ဟိုအလုပ်လုပ်လို့မရဘူးပေါ့နော်ဟိုဘလောက်ပဲပစ္စည်းဥစ္စာရှိရှိပေါ့နီးပညာမတတ်ရင်လုပ်လို့မရဘူးပေါ့အဲ့အတွက်ကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံတဲ့ဟာတို့နိုင်ငံသားပညာရှင်တို့လာသည့်အတွက်ကြိုက်ပါတယ်သူတို့ရှိကနီးပညာတွေကိုရမယ်ကိုရှိမှရှိတဲ့ကိုရှိကထွက်တဲ့ပစ္စည်းနဲ့ပေါ့နော်ဘာသူတို့သင်ပေးတဲ့သူတို့ရှိကဟာနဲ့ဆိုရင်ဒါအဆင်ပြေမှာပါ
အခုတလောမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပေါ့ကျွန်တော်တို့ဗမာပြည်ကိုအလုံးရင်းနဲ့ဝင်ရောက်လာကြတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ပြောရင်တော့ကျွန်တော်ကတော့တော်တော်လေးဝမ်းသာတယ်ဗျဘာဖြစ်လို့လဲဆိုရင်ဒီအပြိုင်ဆိုင်ပေါ့နော်ကုမ္ပဏီတွေအပြိုင်ဆိုင်ရင်းနှီးမြှုပ်နှံမှုတွေလာတော့ကျွန်တော်တို့ဒီဗမာပြည်ကလူငယ်တွေအနေနဲ့အလုတ်ကင်အခွင့်အလမ်းတွေတော်တော်လေးများပဲနောက်ပြီးတော့နိုင်ငံသားတွေနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာနိုင်ငံသားမျိုးစုံပေါ့နော်ဒီအနောက်ရောအရှေ့ရောကျွန်တော်တို့နော်မျိုးစုံပေါ့အဲ့လိုဆက်ဆံတဲ့နေရာမှာပို့ပြီးတော့သူတို့တွေကအထွေအကျုံတွေအလုတ်ကိုင်အခွင့်လန်းတွေပေါ့နော်အကုန်လုံးတည်သွားမယ်လို့တော့ထင်ပါတယ်
။မာကုနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပတ်သက်ပြီးတော့ပေါ့နော်ဒီဝင်လာရှိရကွာဒီဘယ်လိုပြောဖွဲ့စည်းရအားလုံးပေါ့နော်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာရှိအဲ့မှာပတ်သက်ပြီးတော့ပြောဒီမှာမြင်းနေရာတွေမြင်းနေရာတွေကိုသူတို့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဝင်လာတဲ့အတွက်ဒီနေ့အခက်အခဲရှိကြရတဲ့အားလုံးပေါ့နော်ဒီတော့ဒီမှာဖယ်ပြလိုက်ရတာပဲပေါ့တရင်တွေပါရအားလုံးမှာကြည့်ဘူးတယ်ပေါ့ဒါပေမဲ့ဟိုအဲ့အတွက်ကိုတချို့လည်းအဆင်ပြေတာရှိတယ်ပေါ့အဆင်ဘယ်လိုခေါ်မလဲသူတို့ဝင်လာနေပတ်သက်ပြီးတော့အဆင်ပြေတာလည်းရှိရဲ့အဆင်မပြေတာလည်းရှိတယ
် Foreign investment ဝင်လာလို့ရှိရင်ကျွန်တော်စီမှာကုမ္ပဏီတစ်ခုနဲ့တစ်ခုဟိုခွင့်ပြုထားတဲ့အတွက်ကြောင့်အပြိုင်ဆိုင်တွေဖြစ်လာတယ်အော်တော့တယောက်နဲ့တယောက်အပြိုင်ဆိုင်တွေဖြစ်လာတဲ့အတွက်ကြောင့်တယောက်ကတဦးထက်ပိုကောင်းစားပွဲတွေတယောက်နဲ့တယောက်ပိုကောင်းအောင်ပေးလာကြတယ်အဲဇင်းလုံးလည်းအပြိုင်ဆိုင်လျှော့လာကြမယ်အဲ့အတွက်ပြည်သူတွေမှာဟိုတုံးရတာပေါ့ဇင်းလုံးတက်တာလာမယ်ပေါ့နော်ပြီးတော့စားပွဲကိုကောင်းအောင်ပို့ပြီး choice လုပ်လာနိုင်တယ်ပေါ့နော်ဟောပြည်သူတွေအတွက်ဒါတော့ကောင်းပါတယ်ပေါ့
အခုလိုကြိုက်သူလည်းရှိမကြိုက်သူလည်းရှိတဲ့နိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံမှုတွေဟာလွန်ခဲ့တဲ့2010ခုနှစ်ကတည်းကအခုအချိန်မှာငါးဆနီးပါးတိုးလာတာပါမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားမှုအများဆုံးနိုင်ငံတွေကတော့တရုတ်ထိုင်းဟောင်ကောင် United Kingdom တောင်ကိုရီးယားစင်ကာပူမလေးရှားနဲ့ဗီယက်နမ်နိုင်ငံတွေပဲဖြစ်ပါတယ်အခုလိုမြန်မာနိုင်ငံမှာနိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးကောင်းကျိုးဆိုးကျိုးအမျိုးမျိုးနဲ့သဘောထားအမြင်တွေမတူကြပေမဲ့လည်းဒီလိုမျိုးကြီးပြကြီးတွေမှာရောစီးလက်ဒေတာတွေမှာပါနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေကိုတော့တစ်နေ့နဲ့တစ်နေ့ပို့ပြီးတွေ့မြင်လာရဆဲဖြစ်ပါတယ်ရှင်စမညညိုလွယ်မှာ
မညညလွင်တင်ဆက်တဲ့မတူရာလေးတွေကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေအီးမေးလ်ကိုဆက်သွယ်လို့ရင် vo@burmese.voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာ မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် January 18ရက်စနေနေ့ညပိုင်းအသံလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line line meter 190ရောနေပြီးတော့တိုးချက်ဖမ်းယူနိုင်နိုင်ပါတယ်ခုတော့ဦးကျော်စန်းသာတင်ဆက်မယ့်တိုက်ရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရရှင
်မင်္ဂလာပါသောရရှင်များခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးထိပ်သီးဆွေးနွေးပွဲလို့ခေါ်နေရတဲ့အာဏာပိုင်အကြီးအကဲတွေနဲ့နိုင်ငံရေးပါတီအကြီးအကဲတွေတွဲဆုံမှုအချင်းချင်းရှိခဲ့ပါပြီတချိန်တချိန်စီတွဲဆုံလိုက်တိုင်းဘာမှသဘောတူညီမှုရရှိရဲဆိုတာမကြားပဲဝေဖန်မှုမတူကွဲပြားမှုတွေသာပိုလို့ကြားလာနေရပါတယ်ဒီဆွေးနွေးမှုတွေကတိုင်းပြည်အတွက်အကျိုးစီးရဲ့ပြည်သူတွေတကယ်လိုလားတဲ့ရလဒ်တွေပေါ်ထွက်လာအောင်ဘယ်လိုလုပ်သင့်တယ်ဆိုတာဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဘယ်လိုလုပ်သင့်တယ်လဲဆိုတာကတော့ဒါစေစကားနဲ့ပြောရင်ယောဂကုထုံးပေါ့ခင်ဗျာဒါပေမဲ့ကုထုံးကိုမပြောခင်ကျွန်တော်ဘာကြောင့်ဒီယောဂဖြစ်ရတယ်လဲဆိုတော့အကြောင်းရင်းကိုလည်းဆန်းစစ်ဖို့လိုလိမ့်မယ်ထင်ပါတယ်ဒါကြောင့်ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်နှစ်ပိုင်းဆွေးနွေးရပါဆိုဘာကြောင့်ဒီဆွေးနွေးပွဲတွေဟာသဘောထားကွဲလွဲမှုတွေနဲ့သာအဆုံးသတ်နေရတယ်လဲဆိုတာတစ်ပိုင်းဆွေးနွေးပြီးတော့ဒီလိုမဖြစ်အောင်ဘာလုပ်သင့်တယ်လဲဆိုတာတစ်ပိုင်းကျွန်တော်ဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေလည်းစီရင်ပေးထားတာရှိသလိုဆွေးနွေးသမားကိုပြန်လည်ပြီးတော့ဥဆောင်ပြန်ကြပေးမဲ့ပုဂ္ဂိုလ်တွေဖြစ်လည်းပဲနိုင်ငံဝိုင်းနိုင်ငံသမားကြီးတူဖြစ်တဲ့ဥသူဝေတခါကြားပြူပါတီကလွှတ်တော်အမတ်တူဖြစ်တဲ့ဦးရထွန်းနောက်နိုင်ငံရေးသုံးသပ်သူကိုရိုင်းလည်းပဲနိုင်ငံရေးတက်ကြွလှုပ်ရှားသူတူဖြစ်ခဲ့တဲ့ဦးအောင်သူငင်းတို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမအဆုံးကာတွန်းဆရာတူဦးရေးထားတဲ့ကာတွန်းလေးနဲ့ကျွန်တော်မိတ်ဆက်လို့ပါတယ်ဒီဆွေးနွေးချက်ကိုကိုယ်သက်ဆွေးထားတဲ့ကတ်တွန်းဖြစ်ပါတယ်ရေးထားတဲ့ကတ်တွန်းထဲမှာဒီနိုင်ငံရေးဆွေးနွေးပွဲတွေကဘာရင်းများရခဲ့တယ်လဲဆိုပြီးတော့တတိယနောက်ကမေးပါတယ်ခေါင်းပေါင်းပေါင်းထားတဲ့ပုဂ္ဂိုလ်တူနဲ့ယူနီဖောင်းဝတ်ထားတဲ့ပုဂ္ဂိုလ်တူက2000လဲအောက်တိုဘာလုံးက14ဘွဲ့တွေ့တော့တယောက်စီ7မိနစ်ရတယ်ဘာရခဲ့တယ်လဲဆိုတော့2005 January မှာ48ယောက်တွေ့တော့တယောက်စီ9မိနစ်ရတယ်အခါအားလျော်စွာ96ယောက်ဖြစ်လာခဲ့ရင်တော့တယောက်1မိနစ်နှုန်းရပါလိမ့်မယ်ခင်ဗျာဆိုပြီးတော့ကတ်တွန်းဆရာကလောင်ပြောင်ထားပါတယ်ခင်ဗျာဆိုတော့သောရရှင်တွေထဲမှာလည်းပဲယောဂါရှာဖွေထားတဲ့လူတွေစီနီမပြေပဲနဲ့ယောဂါရှာဖွေထားတဲ့လူတွေရဲ့အီးမေးလ်ကိုပထမအဆုံးစာတွေကိုကျွန်တော်ဖတ်ပြလိုပါတယ်ပထမတစ်ခုကတော့အဓိကလူရင်းမရောက်ဖဲဖြစ်နေရတာကတော့တစ်ဖက်ကတွဲဆုံဆွေးနွေးဖို့တောင်းဆိုတဲ့ပုဂ္ဂိုလ်ဟာဒေါ်အောင်ဆန်းစုကြည်နဲ့ NLD ဖြစ်နေလို့ပါပဲတဲ့1988နောက်ပိုင်းကတည်းကစပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ကိုတစ်ဖက်ကတိုက်ခိုက်လာခဲ့တဲ့သွေဝိုက်လိုတိုက်ဒါစေစွာအမနာပါပြောပြီးတော့ဝေဖန်တိုက်ခိုက်တာတွေအများကြီးရှိခဲ့တယ်။အခုခါမှလည်းပြည်တွင်းပြည်ပဖီအားတွေကြောင့်သာမလွတ်မဆောင်သာတွဲဆုံတဲ့ဆွဲဟောင်းလုံနေတာဖြစ်ပါတယ်တဲ့။ဒါကြောင့်ဒေါအောင်ဆန်းစုကြည်ကိုသူကဖယ်ထုတ်ကျင်နေတာဖြစ်ပါတယ်။အကြောင်းမျိုးမျိုးပြပြီးတော့လမ်းလွှဲနေတာဖြစ်ပါတယ်ဆိုပြီးတော့တော်ရရှင်တူဖြစ်တဲ့မောင်မောင်ဆန်းလမ်းမတော်ကဆွေးနွေးထားပါတယ်။နောက်ဒီလိုပဲဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းကိုဆွေးနွေးတဲ့ပုဂ္ဂိုလ်တစ်ယောက်ကတော့ဟုတ်ကဲ့အဲယောဂါရှာပူတဲ့အထက်မှာပထမနောက်တူကတော့ဘိုးကြောင့်ဆန်းပြောခဲ့ပူတဲ့ခွဲထွက်ခွင့်ပေးရမယ်မခွဲထွက်ခြင်းအောင်လုပ်ရမှာကကျုပ်တို့ရဲ့တာဝန်ဆိုတဲ့စကားဟာမတူကွဲပြားသူတွေအတူနေထိုင်ကြမဲ့နေရာမှာအရေးကြီးဆုံးအခြေခံမူလို့ကျွန်တော်မြင်ပါတယ်တဖက်ကအခွင့်အရေးကိုပေးဖို့ပြင်ဆင်ထားမှဖြစ်လို့ကျင်းနတ်လောက်တဲ့ယုံကြည်လောက်တဲ့ကာယကံဝစီကံတွေနဲ့လုတ်ပြနေမှယုံကြည်မှုဆက်လက်ပြီးတည်ဆောက်နိုင်မှာဖြစ်ပါတယ်လို့သူကအကြံပြုထားပါတယ်။သူသုံးထားတဲ့ဥပမာလေးကြိုက်လို့ကျွန်တော်ဆက်ပြီးဖတ်ပြပါရစေခင်ဗျာ။ဘောလုံးပွဲတစ်ပွဲလိုပါပဲနှစ်ဖက်စလုံးကခံစင်းနဲ့ကြီးပဲကစားနေရတယ်တဲ့။တ တဖက်အသင်းကိုဘာမှဂိုးမပေးဘူးဆိုပြီးတော့တောင်းခံထားကြရင်ဒီဘွဲဤနေမှာပဲတဲ့တဖက်နဲ့တဖက်အမှားစောင့်နေတာနဲ့ပြီးရောလားတဲ့သူကမေးထားပါတယ်ဘလုံးကိုအတော်စိတ်ဝင်စားတဲ့သွားရရှင်လို့ထင်ပါတယ်ခင်ဗျာရှမ်းပြည်တောင်ပိုင်းသာတူပါဆွေးနွေးဝဲစကားဝိုင်းကိုမရောက်ခင်ကတည်းကနှစ်ဖက်စလုံးဘာမှအလျှော့မပေးရဘူးလို့ပြင်ဆင်ပြီးလာခဲ့ကြသလားဒီညမှာသူမေးထားတဲ့ကိစ္စတခုကအဲ့လိုဆွေးနွေးလို့မဖြစ်ဘူးရလမထွက်ဘူးဆိုရင် third party ကြည့်ကြပေးမဲ့အခြေအနေရောက်နေပါလားတဲ့ဂျာလူကကြည်ကြပေးရမယ့်အခြေအနေရောက်နေပါလားအဲ့လိုဂျာဝင်ဖြည့်ဆင်းပေးနိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအတွေ့အကြုံတွေရှိမရှိဆိုတာကိုလည်းဒီဆွေးနွေးပွဲမှာထပ်ပြီးဆွေးနွေးပြင်ကောက်မယ်လို့မျှော်လင့်တယ်လို့သူကဆိုထားပါတယ်ခင်ဗျာဒါကဒီဆွေးနွေးပွဲကိုတုံ့သက်ထားတဲ့လူတွေရဲ့အသံဖြစ်ပါတယ်ပထမဆုံးကျွန်တော်ဥသူဝေကိုမေးချင်ပါတယ်ဆရာဥသူဝေဘယ်လိုမြင်ပါလဲခင်ဗျာလူတွေကတော့ဒီဆွေးနွေးပွဲတွေကရလက်ကောင်ပေါ်ထွက်လာလိမ့်မလားဆိုရင်နားတွေစွန့်ထားကြတာနှွက်တွေပြည်သူနှွက်တွေစကပိုင်းစကားလောက်ဖြစ်နေကြပါပြီ။ဘာမှထွက်မလာဘူး။သဘောမတူတာတွေပဲဖြစ်ဖြစ်နေပါရဲ့။ဆရာဥသူရေဆရာကဘယ်လိုသုံးသပ်လို့လဲဒီဆွေးနွေးပွဲကို
။အဲ့ဒါကိုကျွန်တော်ဒီလိုပြောချင်ပါတယ်။ကျွန်တော်တို့ကိုယ်တိုင်ပါဝင်တဲ့အတွေ့အကြုံလေးနဲ့စာပြီးတော့ပေါ့နော်
။ဟုတ်ကဲ့။
အဲ့တော့ကျွန်တော်တို့နိုင်ငံမှာအခုခါဆိုရင်ဒီအပြည့်ခံရစေးရေးကိစ္စရေနောက်ပြီးတော့လည်းပဲဟိုငြိမ်းချမ်းရေးကိစ္စရေကအရေးကြီးဆုံးဖြစ်နေတယ်လေနော်။အဲ့တော့အဲ့ဒီအရေးကြီးဆုံးကိစ္စတွေကိုတိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့နောက်ပြီးတော့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေသူတို့အခုတွေးဆုံနေဆွေးနွေးရညှိနှိုင်းနေပေါ့နော်အဲ့ဒါလို့တွေးဆုံဆွေးနွေးညှိနှိုင်းတာဟာဒါအကောင်းဆုံးတော့ဒီမိုကရေစီနီးလာမယ်လေအဲ့တော့ကျွန်တော်တို့လည်းအဲ့ဒါကိုတမ်းမထားပါတယ်တူဆိုပါတယ်ပေါ့နော်အဲ့ဒါလို့အချိန်ဒီမှာသမရာကြီးကကျွန်တော်တို့နိုင်ငံရေးပါတီတွေကိုတွေးဆုံဆွေးနွေးတယ်ဗျအဲ့ဆွေးနွေးတဲ့ရည်ရချက်ကနှစ်ခုရှိတယ်ဗျတစ်ခုကပါလဲဆိုရင်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုအခြေအနေတွေကိုကျွန်တော်တို့နိုင်ငံရေးပါတီတွေကိုရှင်းပြတာပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကတော့နိုင်ငံရေးပါတီတွေရဲ့သဘောထားကိုသိကျင်တာလည်းတစ်ချက်ပေါ့နော်အဲ့ဒီတစ်ချက်နဲ့ဒါဆွေးနွေးတာပေါ့အဲ့တော့ပါတီတွေကလည်းသဘောထားတွေကိုပြောပြတယ်ကျွန်တော်တို့ပါဝင်တဲ့ပါတီတွေပေါ့နော်ဒါတမန်တော်ရဲ့တွေ့တုံးကအဲ့တော့တပါတီတွေကလည်းပြောလဲဆိုတော့အပြည့်ခရဆဲရင်းကြီးရဲ့ညီညာရေးဟုတ်တယ်ဒီကာလမှာအရေးကြီးဆုံးပဲဆိုပြီးတော့ဒီသဘောထားကိုပြောတယ်ဆိုတော့ဒါသဘောထားညာညီကြီးတယ်အဲ့တော့အဲ့ဒီအစိုးရရှင်းပြတဲ့အဲမှာကဒါအစိုးရနဲ့တိုင်းသားလက်နက်ကိုင်ဖွဲ့ပြီးဆွေးနွေးတဲ့ဟာအချက်ပေါင်း100ကျော်ရှိတယ်တဲ့အဲ့ဒီအချက်ပေါင်း100ကျော်မှာ100လောက်ကသဘောတူညီမှုရတယ်တဲ့အဲ့မရတာကတော့46ခုပဲကြာ46ချက်ပဲကြာနေတဲ့အဲ့ဒါအဲ့ဒီ46ချက်ကအခုတက်နေတာရက်နေတာပေါ့နော်ဒါပေမဲ့အဲ့ဒီတက်နေတာဟာဘယ်တော့ပြန်ဆနိုင်မလဲဘယ်လောက်ကြာမလဲဒါမှမဟုတ်ရှင်လေဒီခါလေးမြန်ရဆိုင်သွားပါလားဆိုပြီးဆိုရင်နေရတဲ့ခါရှိလေတဲ့အဲ့တော့ကျွန်တော်တို့နိုင်ငံရေးပါတီတွေကအကြံပြုတာလည်းရှိတယ်ဗျဘယ်လိုပြုလဲလို့ဆိုလို့ရှိရင်ဒီလိုဆွေးနွေးတဲ့အခါမှာအားလုံးသောအချက်တွေသဘောတူညီရင်တော့အကောင်းဆုံးပေါ့နော်ဒါပေမဲ့အခုလည်းပဲသဘောတူညီချက်အချက်တရားလောက်ရတယ်ဆိုတော့ဒါလည်းမနည်းပါဘူးတဲ့အဲ့ဒီတော့ကဒီအချက်တရားကိုအခြေခံပြုပြီးတော့ပေါ့နော်အဲ့ဒါအပြည့်ခံရစေးရေးသဘောတူလက်မှတ်ထိုးလိုက်ကြပါလားဒီလိုတင်ပြတယ်ပေါ့နော်အဲ့လိုထိုးလိုက်လို့ရှိရင်ဒီခါလေးဒါအပြည့်ခံရစေးသွားရင်ဒါတစ်ဆင့်ကျွန်တော်တို့ဟိုအောင်မြင်ပြီပေါ့နော်အဲမတိလေသေးတဲ့အချက်လက်တွေကိုလည်းဆက်ပြီးဆွေးနွေးနိုင်တာပဲ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟိုကဗာလေ political dialogue ဆိုတာကလည်းတခါလေအစီအစဉ်ကဆွဲပြီးသားလေ
။အ
ဲ့တော့အဲ့ဒီ political dialogue မှာဟုတ်ကဲ့။အဲ့ဒီ political dialogue မှာလည်းပဲကျွန်တော်တို့နိုင်ငံရေးပါတီတွေကမူပေါင်းတော့ဆွဲပြီးထားတယ်ရှိတယ်။အဲ့တော့အဲ့ဒီမှာဆက်ပြီးတော့ဆွေးနွေးနိုင်တာအခုမပြေလည်တဲ့အချက်တွေဒီမကပါဘူး။တိုင်းပြည်မှာလိုအပ်တဲ့အချက်တွေနဲ့ထပ်ပြီးတော့အများကြီးဆွေးနွေးနိုင်တယ်။အဲ့လိုဆိုလို့ရှိရင်ကျွန်တော်တို့ကဟိုကောင်းသွားမှာပေါ့နော်။အဲ့တော့နောက်တစ်ခုကကျွန်တော်ဆက်ပြောလိုက်ချင်တာကတော့ဘာလဲလို့ဆိုတော့ဒီလိုတက်နေတယ်ရက်နေတယ်အချက်လက်တွေကိုဖောက်ထွက်တဲ့ညီလေးတွေပေါ့နော်ဟိုကျွန်တော်အတွေ့အကြုံဟိုဒီကနှစ်ခုလောက်ပြောပြခြင်းတယ်တစ်ခုကတော့ဘာလဲလို့ဆိုတော့ဒီဘုကျော်အောင်ဆန်းတို့ဟိုအောက်ဆိုင်အပီစာချုပ်ချုပ်ကိုဟိုဘရင်းချာဆိုကနေသွားဆွေးနွေးတဲ့အခါမှာအချက်လက်တွေအကုန်လုံးကိုသဘောတူကြတယ်ဗျအဲ့တခုဝဲကြံနေအဲ့ဒီတခုကဘာလဲလို့ဆိုတော့ဒီ1935ခုနှစ်ဘာမှဧကရအာဏာလွှဲပြောင်းရေးကိုလုပ်ရမယ်ဆိုတဲ့ခါကျတော့အဲ့ဒါကိုဘုကျုံနဲ့တခင်များတို့ကအဲသူတို့ကလည်းဂရုစိုက်တဲ့ခါကျတော့ဒါကိုဟိုအနောက်များအခက်အခဲတွေတွေ့မလားဆိုပြီးတော့လက်မမထိုးဘူးကတက်နေတယ်ပေါ့နော်အဲ့ဒီတက်နေတဲ့အချိန်မှာဥပဖေရောက်သွားတဲ့ခါကျတော့ဥပဖေကပြောတယ်
อาจารย์อาณาเล็บดีมาดูเลยเที่ยวยาวนี่จะโน้เลยเที่ยวยาวนี่ยาเลยไอ้ก็กูเลยเที่ยวยาวนี่จะอาณาดีอู้บริโภคบ้านยาสุ่ยนี่จะชีวิตเลยหรือดูว่าเปลี่ยนไปเลยเจ้าไอ้ก็อุบัติเหตุลูกเอ๋ยอุจจาระเลยตัวดูเลยที่เราตัวดูออกมาปุ๊บก็บาดเจ็บเลยสุดที่เราอุจจาระเลยตัวดูเลยสุดที่ดาอุดูเลยตัวดูมาเว้ยแล้วปุ๊บเราเลยสุ่ยเลยบาดเจ็บเลยตัวดูมาเว้ยที่เราสุ่ยอันยาตัวดูนี่ดาทุกอย่างเราบอกสิบอยู่ไอ้เดิม Not a good eleven. General Tongua Lizard Kunakuni, for you, you go Jiga, who is Yusu de Kama, Kachin Dinera, Champine, to do quite a you down here. Tama Sunile de Cajaro, Kachin Dinera Sunile Cajaro, Kachin Dinere, who Nigina and Nebomoka and Tabi like de Cajaro, Kachina, quite a you, soon look at it, Piloyo, you know. Champine Yare Cajaro, Shah, Adalu, Deva, who do I be a machine, Kaja, two Jaro to you. Do you have you that all the quite a bang who the Seni Jare Kama, the Jindoma, Sophia Basavido, and the Sophia Jimedia, the Pilian Lobby, I will know. Solorado, Ellu, Chile Yatamida Solution, Levita, Tanyani Pilushi, Pilushi, Gaunabo, and then General Nagai Badi, Dura Leve, Nagai Badia, Dilu Tanyani, Pi Tao, Dalamulu, the Tamara in and an eight body, the Twitter come on, an eight body, the Italian Ilayari Suro, or the Twitter or Tushi of Ya. I'm an eight body, the Nayar Sotaliban, an eight body, the Abati Lesro, a Tura the Sunni Bema Hubia, Tura Sunni Bema Hotel Kaya, Tura Sokam Pinabu, a 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 Sokam Pinabu, a
Sokam Pinabu, a Sokam Pinabu, a Sokam Pinabu, a Sokam Pinabu, a Sokam Pinabu, a Sokam Pinabu, a Sokam Pinabu, a Sokam Pinabu, a Sokam Pinabu,
တဲ့တော်တော်များများသဘောတူညီမှုရတဲ့အကောင်းဘက်ကမြင်လို့ထင်တယ်ဆရာသူ့ရဲ့ဆွေးနွေးရအောင်လို့လွှမ်းခြုံကြည့်ရင်တော့ဦးရထွန်းဘယ်လိုမြင်ပါလဲခင်ဗျာအဲခုနကဦးကျော်စံသာမေးတဲ့မေးခွန်းကိုပဲကျွန်တော်တို့ဖြေရမှာပေါ့လေဒီပုံမှာပဲကျွန်တော်တို့ဖိုကပ်လုပ်ပြီးတော့ဆွေးနွေးမယ်ဆိုရင်ဒီယောဂဘယ်လိုအကြောင်းဖြစ်တယ်လဲပေါ့နော်ဒီယောဂဘယ်လိုအကြောင်းဖြစ်တယ်လဲဆိုတော့အခုဆွေး ဒီချင်းတွေတွေနဲ့ပတ်သက်လို့အကျိုးမပြုပါဘူးကွာအကြီးရတာတခြားအဖြစ်လာတာတခြားလူရင်းမရောက်ဘူးလို့ပြောတဲ့အုပ်စုနဲ့အကျိုးရှိပါတယ်ဆိုတဲ့အုပ်စုနှစ်ခုပေါ့ရေရအလိုကိုရမှာပေါ့နော်ဟုတ်ကဲ့အကျိုးမရှိဘူးလို့ပြောတဲ့အုပ်စုကတော့ဒီ အဲ့တော့အခုဥဒ္ဒဝေလိုလူပုဂ္ဂိုလ်တွေနောက်တိုင်းရာရေးရဝင်ကြီးတွေပေါ့နော်အဲ့တော့အဲ့ဒီမှာအကျိုးမရှိဘူးလို့ပြောတဲ့လူတွေကဘာကြောင့်မရှိဘူးလို့ပြောတာလဲဆိုသူတို့ဟိုအဓိကဆွေးနွေးတင်တာကကျွန်တော်တို့လူနည်းနည်းနဲ့လူထုံးပြပိုင်ခွင့်ရှိတဲ့လူနည်းနည်းနဲ့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုသူတို့ကအဓိကရည်ရတာလိုလားတာပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့အ အဲ့ဒီမှာတကယ်လို့အခြေအနေသေးတယ်ဆိုရင်လည်း59စလုံးကိုပြင်ဖို့ကိစ္စတွေချွင်းွေးကျင်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဟိုတစ်ဖက်ကကြတော့တမရနဲ့ကျွန်တော်တို့ဒီကာကွယ်ရေးဦးစီးချုပ်တို့လို့ပုံကူများကတော့မဟုတ်ဘူးကျွန်တော်တို့နိုင်ငံမှာတကယ်ကြဒနာဖြည့်ဆင်းဖို့အတွက်လူအပ်တာကတိုင်းရင်းသားစုလုံးညီညွတ်ရေးပြည်ရင်းလက်နက်ကင်ပြည်ပခချုပ်ရင်းရေးအဲ့ဒီဟာတွေကအဓိကဖြစ်တယ်ဆိုတာကိုသူကတော်ဝိုက်ပြီးတော့ပြောချင်ပုံရတယ်ဒါကြောင့်မို့သူကဒီတိုင်းရင်းသားဒီဟိုဟာပေါ့နော်တိုင်းရင်းသားပါတီတွေကျွန်တော်တို့ဒီတိုင်းရင်းသားရေးဝန်ကြီးတွေအဲ့ဒါတွေကိုသူကဒီတက်နိုင်တဲ့လောက်များများပါအောင်သူကဒီအစည်းအဝေးထဲမှာထည့်သွင်းပြီးတော့သူတို့ရဲ့ဒီပြင်ရက်တွေနားထောင်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကိုဒေါင်းပေးတာပေါ့အဲ့တော့ဒီဘက်ကဟိုဒီဆွေးနွေးပြင်တဲ့ကိစ္စနဲ့လက်တွေ့ဆွေးနွေးနေတဲ့ဟာတွေနဲ့ကကြောင်းညာဟိုသူတို့လိုချင်တာမရောက်ဘူးဖြစ်နေတယ်အဲ့တော့ဒါပရမကျွန်တော်ခုနပြောချင်တဲ့ဒီယောဂါဘာကြောင့်ဖြစ်တယ်လဲဆိုတာအဲ့ဒီဒီရဲ့တကောကလက်တွေ့ကြောင်းမလို့အဲ့ဒါလို့ဒီယောဂါပေါ်လာတယ်မဟုတ်လားတန်လေး ပေါ့ဗျာမပြေလည်းပဲနဲ့အဲ့တော့ဒါကိုဘယ်လိုကုစားမလဲဆိုရင်တော့ဟိုဒါကျွန်တော်ပြောင်းနေပြောက်တော့မတူနိုင်ဘူးပေါ့လေကျွန်တော်တဦးချင်းအနေနဲ့ဆိုရင်တော့အမှန်ကတော့စပြီးတော့အဆန်းစုကြီးကလေးဝန်ဆိုင်တွေ့ကျင်ပါတယ်ထောက်ဝန်ဆိုင်တွေ့ကျင်ပါတယ်ပြောတော့ကြဲကကျွန်တော်ဒါသမရရဲ့နေရာမှာဆိုရင်တော့ကျွန်တော်တော့လက်ခံတွေ့လိုက်ပါတယ်တွေ့လိုက်ပြီးတဲ့အခါကျတော့ခင်ဗျားတို့က ရှင်ကျွန်တော်တို့ချို့တော်ထဲမှာပဲသွားရမယ်ဒါအနေနဲ့ပတ်သက်လို့ရှင်ကျွန်တော်တို့တတ်နိုင်တာဒါပဲကျွန်တော်သဘောထားတာပဲသာသဖြင့်ပေါ့လေအဲ့လိုပုံမှန်လေးကျွန်တော်တို့ကပြောလိုက်လို့ရှင်ဒီလိုခင်းနှက်ပွင့်ဆိုင်လေးဒီ58ပွင့်ဆိုင်လေးလည်းမလိုတော့ဘူးလို့ထင်တာပေါ့နော
်ဟုတ်ကဲ
့ကျွန်တော်အမြင်ကတော့ဒီလောက်ပါပဲ
ဟုတ်ကဲ့ဦးရထွန်းကျေးဇူးတင်ပါတယ်နောက်ပိုင်းကျွန်တော်ပြန်လာပါမယ်ဆိုတော့ကောင်းပါတယ်ဦးရထွန်းရှင်းပြတော့ဥသူရရဲ့သဘောထားကိုလည်းကျွန်တော်အခုလိုနားလည်ရပါတယ်ဆိုတော့အခုဘာတွေ့လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆွေးနွေးပွဲနောက်ပိုင်းထုတ်ပြန်တဲ့အထက်ဆန်းစစ်ထားတဲ့နေရာမှာအနာပိုင်းတွေဘက်ကနိုင်ငံရေးသဘောထားပြုပြင်ပြောင်းလဲလို့အရင်ခံဆန္ဒ political will ပြောရလို့ထင်ပါတယ် political will မရှိဘူးဆိုပြီးတော့သူကသုံးသပ်ပါတယ် political will ရှိရမရှိဆိုတာဘယ်လိုမြင်ရလဲဒါ intangible ပေါ့ဗျာအဲ့ဒါတခုနောက်တစ်ခုကဆရာဦးသူတွေတော့ထောက်ပြသွားတယ်ဒါလွတ်လပ်ရေးကိစ္စမှာပဲလို့သဘောတူခဲ့ကြတယ်အောင်ဆန်းအက်လီကိစ္စမှာသဘောတူညီရခဲ့တယ်ဒီလို dialogue လုပ်ပြီးတော့ညှိနှိုင်းယူနိုင်တဲ့ culture မြန်မာလူအဖွဲ့အစည်းမှာဆက်လက်ထွန်းကားဖို့လိုနေသေးသလားလိုအပ်နေသေးသလားဒါနဲ့ပတ်သက်တော့ဥအောင်သူငင်းဆွေးနွေးနိုင်မယ်ထင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စတွေ
ဟုတ်ကဲ့ဟုတ်စာဒီမကြသေးရပဲဒီအခုပြန်ကြားရေးဝန်ကြီးဦးရထွတ်ပြောတာလည်းရှိပါတယ်အခုကျွန်တော်တို့နိုင်ငံအခြေအနေမှာတော့ဒီဘသူကမှကျွန်တော်တို့နိုင်ငံမှာအခုတိစုံဆွေးနွေးရေးနဲ့အပြေရှားရေးလုပ်ရမယ်ဆိုတာဟိုမြင်မဲ့လူမရှိပါဘူးအားလုံးကဒီအချိန်ဒီပေါ်မှာသဘောတူကြတာပါဆိုတော့ဒါပေမဲ့အခုအချိန်မှာကျွန်တော်မြင်တဲ့အနေအထားပေါ့နော်အဲ့ဒီအနေအထားမှာတော့ခုနရှေ့ကဒီဥတုဝေတို့ electron တို့လည်းဆွေးနွေးသွားပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာကဆွေးနွေးပွဲတွေကအပြိုင်ဖြစ်နေတဲ့သဘောတော့တွေ့ပါတယ်တခုကကျတော့အခုငင်းညာရေးကိစ္စအတွက်ဒီလက်နက်ကင်ဒိုင်းလာအုပ်စုတွေနဲ့ဆွေးနွေးတာရှိပါတယ်ဆိုတော့နောက်တစ်ခါတော့အခုတမန်နဲ့ဒီခုနနိုင်ငံရေးပါတီတွေနဲ့ဆွေးနွေးတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့တော့အဲ့ဒီဆွေးနွေးတဲ့ကိစ္စတွေကတော့တစ်ခုနဲ့တစ်ခုကလူလားချက်ချင်းကပြောမဆိုရင်တိတ်မတူဘူးလို့ဖြစ်ပါတယ်ဆိုတာကဒီခုနတိုင်းသားရဲ့ကိစ္စမှာတော့အဓိကကတော့အခုငင်းညာရေးအပြစ်ခတ်ရဆွေးရေးကိုဒါဥတည်ထားပေမဲ့လည်းဒီခုနနိုင်ငံရေးပါတီတွေပေါ့နော် NLD အပါအဝင်ကိစ္စတွေမှာတော့သူတို့ကအခုလက်ရှိဖွဲ့စည်းပုံပြင်ရေးကိုပို့ပြီးတော့ဥစားပေးတဲ့သဘောမျိုးတွေ့ရပါတယ်။ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ဟိုနောက်ထပ် process တစ်ခုဖြစ်နေသေးတာပေါ့နော်။ဆိုတော့အဲ့ဒါကဘာလဲဆိုတော့အခုလွတ်တော်ထဲမှာလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိပါတယ်။နောက်တစ်ခုကကျတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့လည်းဆက်ပြီးတော့ဘယ်လိုလုပ်မယ်ဆိုရဲကိစ္စတွေလည်းရှိရပေါ့။ဆိုတော့အဲ့တော့အခုအနေထားမှာတော့ကျွန်တော်သုံးသပ်ချက်ကတော့တစ်ဖက်ကကျွန်တော်တို့က process ပေါ့။နောက်တစ်ခု process ဆိုတာကလုပ်ငန်းစဉ်ပေါ်မှာကျွန်တော်တို့သဘောတူကြပြီလားပေါ့။အဲ့ဒါကတော့ကျွန်တော်မြင်တာကဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်ရဲ့အပိုင်းမှာဒီတစုံတရာသဘောတူတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒါမဲ့ခုနဒီနိုင်ငံရေးပါတီတွေနဲ့ပြည်တွင်းအင်အားစုတွေအပိုင်းမှာတော့မတူသေးဘူးလို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ရဲ့ content ပေါ့။ Okay ဒီကျွန်တော်တို့လက်ရှိလုပ်ငန်းရှင်တွေပေါ်သဘောတူပြီဆိုမှတော့ဘာတွေဆွေးနွေးကြမလဲဆိုတဲ့ကိစ္စတွေထပ်ပြီးတော့လာပါလိမ့်မယ်။ဆိုတော့ဒီအနေထားမှာတော့ခုနဒီ process ပေါ့နော်ဒီခုနလုပ်ငန်းရှင်ကိစ္စပါတော့မပြတ်သေးဘူးလို့ထင်ပါတယ်အဲ့တော့ကျွန်တော်ဒီတွင်မှာရှိတယ်ပေါ့အင်အားစုတွေကိုကျွန်တော်စကားပြောကြည့်ပါတယ်ပြောကြည့်တဲ့ခါကျတော့အခုချိန်တွေဘယ်လိုထင်ပါသလဲပေါ့ဆိုတော့အဲ့တော့ပြောတဲ့ခါကျတော့ကျွန်တော်ကြားသလောက်အစားပေါ့အဲ့တော့ပြန်ပြောကြတာကအစိုးရကတွေးဆုံဆွေးနွေးရေးကိုတိတိဆိုင်ဆိုင်မလုပ်ချင်လို့အခုလိုရှောင်ဖယ်ပြီးတော့72ပွင့်ဆိုင်6ပွင့်ဆိုင်အခုလို48ပွင့်ဆိုင်ပေါ့နော်ဒါတွေဖြစ်နေတယ်ဆိုတော့သုံးသပ်ချက်တွေရှိပါတယ်အဲ့တော့အစိုးရဘက်ကလည်းဒီကျွန်တော်တို့ကိစ္စတွေကိုရှင်းလင်းအောင်ပေါ့နော်သူရဲ့ပြုစုဆွေးနွေးလို့တဲ့ကိစ္စကိုပြတ်ပြတ်သားသားကြားဖို့လိုမယ်ထင်ပါတယ်နောက်တစ်ခုကကျတော့ကြံတဲ့အင်အားစုတွေအားလုံးကလည်းခုနလိုအခုလုပ်ငန်းရှင်ကဒီတိုင်းသွားမယ်ဆိုတာသဘောတူဖို့လိုမယ်လို့ထင်ပါတယ်ပထမအဆင့်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တူကိုပထမဆုံးဖိတ်ခေါ်ပြရစေအဲ့ဒါတောင်ကြီးမျိုးကဥမာကဖြစ်ပါတယ်ခင်ဗျာဥမာကကြားပါလားခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဗျာ
ဟုတ်ကဲ့ကျေးဇူး
ကောင်းတဲ့ကောင်းစီနေတွေရွေးချယ်ပေးတဲ့ဥကျော်သာတမ်းနဲ့ဘီအိုဝန်ထမ်းသားတွေကိုလည်းသူပဲကျေးဇူးတင်ပါတယ်ကျွန်တော်ဒီနေ့ကောင်းစီနေပတ်သက်ပြီးဆွေးနွေးကြတာကတော့ကျွန်တော်တို့နိုင်ငံမှာအောက်ရှေ့ပြည်ပို့ ဒီဆိုတာလုတ်ခဲ့ကလေးကကန့်တတ်ချက်တွေထင်းကျုံချက်တွေနဲ့လုတ်ကြတာဖြစ်ပါလေဒီပဲချက်ကအဲ့ဒီတည်းမှာအဓိကဘာလို့ဆိုရနေကြတယ်လို့ကျွန်တော်တွေးကြည့်တော့ဟိုတမတော်အစိုးရလက်ထက်မှာတာဝန်ယူခဲ့တဲ့ပုဂ္ဂိုလ်တွေရဲ့ဟိုနောက်ကြောင်းပြန်အရေးယူခံရမှာကိုတို့အလွန်ဆိုးရိမ်နေတယ်လို့ကျွန်တော်ထင်ပါတယ်။နောက်ဒေါအောင်ဆန်းစုကြည်ရဲ့ပြည်နှင်းနေတာမှုနဲ့မီဒီယာ background နဲ့နိုင်ငံတကာထောက်ခံမှုတွေကလည်းပဲဟိုဆိုးရိမ်ကြဖြစ်စေပါလေ။နောက်ကျွန်တော်တွေးလို့ရတာကတော့ဒီနှစ်ခုဟနေရတဲ့အကြောင်းကဒေါအောင်ဆန်းစုကြည်ကတော့ကျွန်တော်တို့လူ့ပြည်ဆိုင်တွေ့ရရင်ဒါနှိမ့်ခုနိုင်လို့ရတယ်ဆိုပြီးတော့ပြုတ်ကင်တောင်းတယ်။အလွတ်တော်လူ့ပြည်ဆိုင်ကိုသဘောတူထားတယ်ရန်ကုန်တိုင်းက12ပွင့်ပြောတယ်။နောက်သမရက14ပွင့်28ပွင့်တွေ့တယ်။အဲကျွန်တော်မြင်တာကတော့တကယ်တမ်းကုတော်ကသဘောတူထားတဲ့6ပွင့်ဆိုင်ရှင်လူပွဲကိုသမရကဆောင်ရွက်ပေးတယ်လို့မြင်ပါလေ။
Okay.
နောက်ပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့ဒေါက်တာအေးမောင်ကလည်းတရင်ထုတ်ပြန်တဲ့နေရာမှာသိမင်းတို့နေနေမထုတ်တဲ့ဥစ္စာကိုမထုတ်ဒီနိုင်ရရင်ကောင်းမှထင်ပါလေသူတို့ဆိုရင်လည်းဒီနောက်ကြောင်းပြန်အေးယူမဲ့ကိစ္စကိုအနည်းအာမခံပြီးရင်ရှေ့တိုးရမယ်လို့ထင်ပါလေနောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာဒီရခိုင်ဘက်ကပြဿနာဒီကိစ္စကြတော့ကျွန်တော်ထင်တာဒီစိတ်နိုင်ငံရေးရပြောရင်တော့ဒီတော့ခုဖြစ်နေတဲ့အခြေအနေနဲ့မဆိုင်ဘူးထင်တယ်တောင်ကိုအရှိတ်တစ်ခုနဲ့နိုင်ငံသားဥပဒေနဲ့ဒီဘင်္ဂလီကိစ္စကိုရှင်းရင်ဒီလေလေးမလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့
ဒီဘင်္ဂလီကိစ္စကလည်းသူတို့ဥပဒေနားမလည်လို့သူဝင်ကြားသတိပြောနေတာတကယ်ကဥပဒေနားလည်ရင်တောင်ကုရရှိတဲ့နည်းဥပဒေအရဘင်္ဂလီလူမျိုးဆိုရင်နိုင်ငံသားဖြစ်ခွင့်ရှိတယ်ပြီးရင်နိုင်ငံသားပြုလို့ရပါတယ်အဲ
ဟုတ်ကဲ့ဥမာ
ဒီမှာနိုင်ငံသားအခွင့်အရေးမရနိုင်ပါဘူးပြော
ဟုတ်ကဲ့ပါဆက်ပြောပါဟယ်လိုတိုင်းကြတော့ရှင
်ဟိုကောင်းမှမနေတင်ဘူးဟိုကချင်းပြည်နယ်ဝင်းကြီးကိုဖမ်းတာတော့ဟုတ်ကဲ့ဟုတ်ကဲ့မလုပ်တင်ဘူးတမတော်ကလည်းလက်ခံမှာမဟုတ်လို့ပြည်နယ်အစိုးရအနေနဲ့တိတ်ခါကြတယ
်ဟုတ်ကဲ့ဥမာ
ပြည်တော်စုအစိုးရအနေနဲ့လက်ခံနိုင်မှာမဟုတ်ဒါကြောင့်ကျွန်တော်ပြောချင်တာကတော့ကျန်းကြီးဆက်ပြေးသွားအောင်ဆိုရင်ကျွန်တော်တို့6ပွင့်ဆိုင်ကိုလောက်ရမယ
်ဟုတ်ကဲ့
ပြီးရင် KIA ကို KNU တို့ဥနိုင်ငံသားတို့ကချောင်းပြရမယ်ပြီးရင်ကျွန်တော်တို့နိုင်ငံရေးပါတီတွေမှာလူမျိုးရေးကိုအခြေခံမဲ့နဲ့အစ်စင်ကိုအခြေခံပြီးတော့တိုင်းပြည်အကျိုးရှိအောင်ပါတီတိုင်းမှာတိုင်းရင်းသားအားလုံးပါဝင်နေအောင
်ဟုတ်ကဲ
့အဲ့လိုကျွန်တော်ဆွေးနွေးကြည့်ပါလ
ေဟုတ်ကဲ့ပါဥမာကျေးဇူးတင်ပါခင်ဗျာဥအောင်သိန်းခင်ဗျာဥအောင်သိန်းဘကိုးမျိုးကဥအောင်သိန်းပဲလို့သဘောပါလားခင်ဗျာဥအောင်သိန်းလိုရင်တို့ချင်းဆွေးနွေးပြပါခင်ဗျာဆွေးနွေးမယ်လို့ကြိုးစောင့်နေလို့ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီစောပြားပြောသွားကြပါမယ်ဒါပေမဲ့ကျွန်တော်ကဒီငင်းရိုင်းနဲ့ပတ်သက်လို့ပြောရင်ပထမတစ်ခုငင်းရိုင်းနဲ့ပြောရင်ဒီခိတ်ပိုင်ပုဂ္ဂိုလ်များနိုင်ငံတစ်ခုရဲ့ဘူဝါရရော policy ရောသူကရှတ်မှတ်နိုင်တဲ့အရှင်သူမှရှိပါတယ်အာဏာမရှိဘူးမဲ့သူကအဲ့ဒီ power တွေရှိတယ်ဒါကြောင့်ဒီခိတ်ပိုင်ပုဂ္ဂိုလ်တွေဆုံးဆက်ဟာဗမာပြည်မှာတော်တော်အရေးကြီးတဲ့အနေအထားပဲရှိပါတယ်အခုနေတာကလည်းဒီအဆင့်ကိုရောက်နေပါသူတို့လက်ဆိုင်မှာလည်းအခုဒီကအရေးလက်ကြီးပါတယ်ဒါတော့ကျွန်တော်တို့နဲ့ဇွန်းပြောမယ်ဆိုရင်ဒေါက်တာစုကြည်တောင်းတဲ့၄ဝန်းဆိုင်မဖြစ်လို့၆ဝန်းဆိုင်ကိုလည်းလိုက်တော့တယ်ဆိုတာဒါအမှန်ကောင်းဆုံးပဲဒါဆိုနိုင်ငံတစ်ခုရဲ့အရေးကြီးတဲ့ကာလကိုသတ်မြင်နေပြီလေတော်များမြင်ရပါတယ်ဆိုတော့ဘာတော့ကျွန်တော်ဒီတောင်းရှိဖွဲ့စည်းပုံနဲ့ဒီတိုင်းသားလက်နက်ကိုင်ရဲ့ညီညာရေးဟာဆက်ဆံကြရဲ့ခေါင်းနဲ့ပန်းလို့ပဲဆက်ဆံနေတယ်ဆိုတာကျွန်တော်ဒီတူနဲ့ကျွန်တော်သင်တတ်နေတယ
်ဟုတ်တော့
ဒီအနာဒီအရသာဆိုတာဥသိမ်းဆိုတာအနာခွဲဝေရဲ့အရှိန်မှာဟဟလာဝင်ဒီရေတော့ပြန်နောက်တဲ့ဝင်ကြီးတွေရောဟဟလာအစိုးရအဖွဲ့ကပါတဲ့ဝင်ကြီးတွေရောနိုင်ငံမှာဘတ်ဂျက်တော်တော်ကိုအချက်တည်းရောက်ခဲ့တယ်တချို့သစ်တော်ကိုလည်းဆိုရင်အိတ်စိတ်နဲ့သူဟာသူရောင်းပြီးတော့လမ်းကြီးပြောရဲဆိုဒါကျွန်တော်တို့ကြားနေရတယ်အဲထားပါတော့အဲ့တော့
ဟုတ်ကဲ့လူတူချင်းပြောပါခင်ဗျာဟုတ်ကဲ့
ပြင်းပြင်းမှာပြင်းပြင်းနဲ့မှာငင်းငင်းဒီဆိုနေတယ်ကရင်ကောင်းကောင်းနေတယ်ပြည့်ရက်ခါမှာအဆုံးပြရရလာတယ်အဲ့ဒီကစပါလဲနင်းနေတာအာဒီဟိုတနေ့ကပဲအခုလိုဒီတက်တယ်ဆိုတာအနေထားကြီးတော့ကျွန်တော်ဆိုလို့ကျင်ကငင်းငင်းရလာတယ်ငင်းငင်းမရသေးဘူး
အပြစ်ခံရဆက်တဲ့တဲ့နဲ့လမ်းမှန်ပွင့်သွားပြီးတော့နှုတ်နှစ်ဖက်မှာကျုပ်ရှိတာလေနောက်ဆိုဒီဂိတ်မှာရှေ့ဝင်ဝင်ကြားလဲတိုးလာတယ်အခုစဉ်ဒါအားလုံးကြီးတယ်တတ်မလို့မှာတခါဘတ်ဘတ်ဂျက်ဆိုတာဒီဘုရားကမနာကြတာမှာဒါကြောင့်ရမလား
ဟုတ်ကဲ့
ပြောညာညဉ့်ညံရသေးတာမဟုတ်ဘူးသူဒီကကာလမှာတော့နှုတ်နှစ်ဖက်ဟာတော်တော့ကိုအစ်င်လေးဒီရောက်လာတဲ့အနေလားရှိတယ်အစ်င်တခုရောက်လာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်နောက်ဆုံးတယောက်ဆွေးနွေးဖို့ကြံပါသေးတယ်ကိုနေဦးလဲအတူဆုံးဆွေးနွေးမှာဖြစ်ပါလိမ့်မယ်ကိုနေဦးလဲ
အတူဆုံးဆွေးနွေးရမယ်ဆိုရင်တော့ညာတကယ်တကယ်တော့ငင်းချမ်းကြီးလောက်တာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်နိုင်ငံရေးလောက်တော့မယ်ဆိုရင်တကယ်တကယ်တော့ accident ဆိုတာမရှိပါဘူး plan ညောင်းဖြစ်ကြတာပဲအဲ့တော့ဘယ်လိုပဲဖြစ်ဖြစ် vision တူဖို့လိုတာပေါ့ဗျာတကယ်ဟိုကိုကျော်အောင်ဆန်းလက်ထက်တုန်းကလောက်တယ်ဆိုလို့ရှိရင်ဘယ်နိုင်ငံရေးပါတီပဲ꽌꽌vision အတူတူပဲငါတို့အင်္ဂလိပ်ကိုတိုက်တယ်တခုတည်းပဲဥတည်တယ်တခုတည်းပဲဥတည်ခဲ့တဲ့ organize လုပ်တယ်ဘယ်လို meeting man ထိုင်နေဘယ်သူနဲ့ क्वे क्वे အားလုံးဟာရှင်းပြောလို့ရှိရင် vision တူတဲ့အတွက်ဒီလိုဖြစ်တယ် vision မတူသေးတဲ့ကာလပတ်လုံးခင်ဗျားဟိုလူပဲလူကြီးဘယ်နှစ်ယောက်တိုးချက်တိုးချက်လူကြီးဘယ်လောက်နည်းနည်းတစ်ယောက်နဲ့နှစ်ယောက်နှစ်ယောက်ထဲပဲဆွေးနွေးအောင်မဖြစ်ကိုမဖြစ်ဘူးအဲ့တော့အခြေခံပြဿနာ vision မတူကြဘူး
ဟုတ်ကဲ့
အဲ့တော့ဖြစ်တတ်ကြတော့အခါကျတော့ဒီမိုကရေစီတဲ့ format ကတို့က practice နေတယ်ဒီဘက်ကကျတော့ဒီမိုကရေစီ format ဆိုတဲ့ practice ကများနေများနေတဲ့အခါကျတော့အဲ့ဒီနှစ်ယောက်ကြားမှာ vision ကမတူတဲ့အခါကျတော့ဒီနေ့ conflict ကလွယ်လွယ်ကူကူနဲ့တော့မပြီးနိုင်ဘူးလို့ပဲကျွန်တော်ကတော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်နောက်40 50 second လောက်ရှိဆရာဦးသူမကျွန်တော်မေးချင်တဲ့မေးခွန်းတစ်ခုကျန်နေပါအရင်သားရနေညဉ့်ညံရေးအလားအလာကောင်းတယ်ဆိုတော့ဖွဲ့စည်းပုံပြင်ဆင်ရေးတော့ခုန436တို့59ဆလုံးတို့ကိစ္စကတော့ဘယ်လောက်အရေးကြီးပါလဲအဲ့ဒီကိစ္စကိုဆွေးနွေးနိုင်မဲ့အလားအလာရှိရတော့သူ့ပဲ
ဒီလိုမြားဒီကျွန်တော်တို့ဘယ်ဖွဲ့စည်းပုံပဲဖြစ်ကျွန်တော်တို့ဖွဲ့စည်းပုံပဲဖြစ်ဖြစ်ပေါ့နော်ဒါအချိန်ခါအချိန်နေလိုက်ကဒါပြည်ရင်ကြောင်းလဲမှုလောက်ရပါပဲလေနော်အဲ့ဒီတဲ့ခါကျတော့ပြည်ရင်ကြောင်းလဲမှုလောက်ရမယ်ဆိုတဲ့ခါမှာဒါအဲဘေးဥစ္စာကြီးပြုရင်ပြောင်းရလို့လုပ်မလဲဆိုတာတွေကတော့ဒါ quality တိရှိမှာပေါ့ကျွန်တော်တို့သဘောကတော့ကျွန်တော်တို့သဘောထား꽌လဲနေတာကဘယ်ပုံမှာတည်လဲဆိုတော့စိတ်ကူးတဲ့လက်တွေပုံမှာတည်ရဲ့ဗျစိတ်ကူးဆိုတာကတော့ကျွန်တော်တို့အရင်တော့ဟောလာတို့လွတ်လိုက်ရရင်ဖြင့်အားလုံးတို့ဟိုဟိုဟာဒီပေါ့တော့တို့လူကျင်လာတဲ့အကုန်
ဆရာ30 second ဆရာ30 second
ဟုတ်ကဲ့
ပြောပါအ
ဲနောက်ပြီးတော့လဲကျွန်တော်အခုဒီမိုကရေစီရရင်လည်းပဲကျွန်တော်တို့တို့လုတ်ချင်တယ်လုတ်လို့ရမယ်ဆိုတဲ့အဲ့ဒီလိုစိတ်ကူးနဲ့လက်တွေ့နေကြတယ်လက်တွေ့ရပါလဲလို့ဆိုတဲ့ခါကျတော့ဘယ်အစိုးရပဲဖြစ်အစိုးရတပွဲဟာနောက်စနစ်တစ်ခုပေါ့နောက်အစိုးရတပွဲစနစ်တစ်ခုပြောင်းတော့မယ်ဆိုတဲ့ခါကျတော့ဒါဘာဘာခေါ်မယ်ဗျာတို့ကအစ်စ်စ်တို့ကတာဝန်ရှိတာကိုအစိုးရဆိုတယ်မှာတာဝန်ရှိတယ်ဒီလိုပြောင်းလဲမှုစနစ်တစ်ခုပြောင်းရပြီဆိုတဲ့ခါမှာအကယ်၍ဒီပြောင်းလဲတဲ့အတွက်ဒီတိုင်းဒီဟာရုပ်ရှင်ဆန်ခတ်ဒီဖြစ်ကုန်မယ်ပြက်ကုန်မယ်ဆိုရင်ဒါတို့ကတာဝန်ရှိတဲ့ခါကျတော့အစ်စ်စ်လောက်ရတာရှိတယ်ကျွန်တော်ဥပမာပြမယ်ကျွန်တော်တို့ဟို
အချိန်များလာပါဘူးဆရာခင်ဗျာ
တို့ကတော့မှာအင်္ဂလိပ်ဆိုတာဒီမိုကရေစီပဲလीနော်အဲ့တော့ကျွန်တော်တို့ကဒိုင်အာကီရုပ်ောက်ပွဲမှာဆိုလို့ရှိရင်ဒါရုပ်ောက်ပွဲနဲ့လုပ်ပြလိုက်တယ်ဒါပေမဲ့အားလုံးကိုယူောက်လို့လုပ်ပေးရမှာမဟုတ်ဘူးကြီး
။ဟုတ်ကဲ့
။လွတ်တော်နေရာမှာ132ယောက်ရှိတယ်။ဒါပေမဲ့89ယော
က်ဟုတ်ကဲ့ပါဆရာ။တော့ပဲချိန်ရပါတယ်ဆရာ။ပေါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်နေတော်ရရှင်နေအားလုံးကိုအထူးကျေးဇူးတင်ပါတယ်။အခုအတင်းကျဉ်ချုပ်ဖတ်ဖို့တည်းမှာဆုမြတ်မှာကိုအဆက်ပေးကြပါစို့ခင်ဗျာ
။ဘယ်လ်ဂျီယံပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့မသင်္ကာသူ20ကျော်ကိုဖမ်းဆီးစစ်ဆေးနေချိန်မှာပဲဥရောပနိုင်ငံတွေမှာလုံခြုံရေးကိုတိုးမြှင့်ထားပါတယ်။ဘယ်ဂျီယံမှာအကြမ်းဖက်အန္တရာယ်ကိုဒုတိယအမြင့်ဆုံးအဖြစ်တိုးမြင့်ထားပြီးတော့ Brussels မြို့တော်နဲ့ Antwerp မြို့တွေမှာလုံခြုံရေးအတွက်စစ်သားတွေကိုဒီကနေ့မှစတင်ဖြန့်ချပါတယ်။ဂျာမနီနိုင်ငံမှာလည်းဒီအကြမ်းဖက်သမားအဖြစ်မသင်္ကာသူတွေကိုရှာဖွေစီးနှင်ဖမ်းဆီးမှုတွေလုပ်နေပါတယ်။ပြင်သစ်နိုင်ငံမှာလည်း18ယောက်ကျော်သေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ဆက်နွယ်သူ12ယောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်။ Britain နဲ့တခြားဥရောပနိုင်ငံတွေမှာလည်းလုံခြုံရေးသတိအနေအထားရှိနေကြပါတယ်။အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးတော့ဒီ Britain နဲ့ပြင်သစ်နိုင်ငံကိုဆက်သွယ်ထားတဲ့ရေအောက်ဥမင်လှိုင်ကောင်းထဲမှာ trucker တစ်စီးမိလောင်ခဲ့လို့လှိုင်ကောင်းထဲမှာသွားရေးလာရေးတွေရပ်ဆိုင်းခဲ့ရပါတယ်။မိခိုးငွေတွေကြောင့်ရောဘာကြောင့်မိလောင်ရတယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အတွက်ပါ။ Euro Tunnel ထဲမှာကားနဲ့မိရထားအသားအလာတွေကိုရပ်ထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီပြင်သစ်ဖက်အချမ်းလှိုင်ကောင်းအစုံမှာ trucker တစ်စီးမိလောင်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ထိခိုက်မှုတစုံတရာရှိတယ်ဆိုတဲ့သတင်းတွေတော့မကြားသေးပါဘူး။တခါဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့ပုံရဟမ်မင်းကြီးဖရန်စစ်ကတော့ဒီနိုင်ငံအခြေပိုင်းကဟာယမ်မုန်တိုင်းတန်အကြီးအကျယ်ခံထားရတဲ့တက်ကလပန်မြို့ကိုသွားရောက်ပြီးတော့မုန်တိုင်းတန်တဲ့ပြည်သူတွေကိုသွားပြီးတော့အားပေးခဲ့ပါတယ်။မုတ်တုံမိုးချင်းကလာတဲ့အတွက်ဟင်းလင်းပြင်းထဲမှာလုပ်တဲ့ဝတ်ပြုဆူတောင်းပွဲအပြီးမှာပဲပုံရဟမ်မင်းကြီးဟာသူ့ရဲ့ခီးစဉ်ကိုဆော့ပြီးတော့အဆုံးသတ်ခဲ့ရပါတယ်ရှင်။
တရင်ချင်းချုပ်ကမဆုမြတ်မောင်ကကြေညာပေးခဲ့တာပါဒီကနေ့ညစီစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် PA American အစံရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24340ရောနဲ့ဖန်ယူနာဆင်နိုင်ပါတယ် PA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမအနင်္ဂလာပ
This program has come to you from the Voice of America, Washington.